Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဒီဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညမှာပါအနာသိမှုစူးစမ်းရတဲ့ဂျုံခဲရတဲ့တူရကီသမ္မတကဒီကနေ့နိုင်ငံတော်လုံခြုံရေးကောင်စီရေးပေါ်အစည်းအဝေးလုပ်ပါတယ်။ထင်ရှားတဲ့ဘယ်လာရုစ်သတင်းတောက်တူယူကရိန်းမှာပေါက်ကွဲမှုတစ်ခုကြောင့်ဒီကနေ့သေဆုံးသွားပါတယ်။လက်ပြားမှာပြင်သစ်စစ်သား3ဦးကြာဆုံးသွားတယ်လို့ပြင်သစ်ကာကွယ်ရေးဌာနကကြေညာပါတယ်။ဒီသတင်းတွေအပေါ်ပင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနဲ့စစ်ဖက်ဆက်ဆံရေးတိုးမြှင့်ဖို့ကိစ္စရအပေါ်အမေရိကန်ပြည်ထောင်စုကဘယ်လိုသဘောထားရှိပါသလဲ
။ Part of our criteria is consulting with the civilian government, right?So that you know we are making decisions about
American သမ္မတအိမ်ဖြူတော်အမျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes ပါဒီအကြောင်းနဲ့အတူ Republican Party ညီလာခံတတိယနေ့မှာဆွေးနွေးမဲ့အကြောင်းအရာတွေပြီးတော့ဒီကနေ့မှာပြုလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲအတွင်းမှာဘာတွေပြောကြားခဲ့တယ်လဲဆိုတာတွေအပြင်မိုင်းကြရမှာကျင်းပဖို့ရှိတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တို့ရဲ့အစည်းအဝေးပေါ်အမြင်တွေကိုလည်းကြားဖို့ရှိပါတယ်အခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကအာနာသိမ့်မှုကျူးစားတဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းမှာတော့သမ္မတရေဂျစ်ထိုင်အာရိုဝါဟာနိုင်ငံတော်လူမျိုးရေးကောင်စီနဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။လူမျိုးရေးကောင်စီအစည်းအဝေးပြီးတဲ့နောက်သမ္မတဟာအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့လည်းတွေ့ဆုံမှာပါ။အဲဒီနောက်မှာတော့အရေးကြီးတဲ့ကြေညာချက်တွေထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။ပြည်ပကိုပညာရေးဆိုင်ရာခီးသွွားတာပိတ်ပင်တားမြစ်တဲ့ကြေညာချက်တွေကိုတူရကီနိုင်ငံရဲ့အဆင့်မြင့်ပညာကောင်စီကဒီကနေ့မနေ့အစောပိုင်းမှာထုတ်ပြန်တယ်လို့ပြည်ပမှာလက်ရှိရောက်နေသူတွေနိုင်ငံကိုအမြန်ဆုံးပြန်လာဖို့လည်းတိုက်တွန်းထားပါတယ်။ပညာရေးဝန်ကြီးဌာနကနိုင်ငံတော်ဆရာဆရာမ15,200ကိုထုတ်ပြလိုက်ပြီးပြည်ထရေးဝန်ကြီးဌာနကဝန်ထမ်း6,000နီးပါးကိုထုတ်ပြလိုက်တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။ဗန္ဒာရေးဝန်ကြီးဌာနကလည်းဝန်ထမ်း2,500ကိုထုတ်ပြတယ်လို့ဘာသာရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနမိသားစုရေးရာနဲ့လူမှုမူဝါဒရေးရာဌာနဝန်ကြီးချုပ်ယုံတို့ကဝန်ထမ်းရာပေါင်းများစွာကိုလည်းထုတ်ပြလိုက်ပါတယ်။တက္ကသိုလ်မဟာဌာနမူ1,589ကိုလည်းယာရုကနှုတ်ထွက်ဖို့အစိမ့်မြင့်ပညာရေးဘုတ်အဖွဲ့ကတောင်းဆိုထားပါတယ်။သမရအာရိုဝန်အစိုးရကိုဖြိုချဖို့ကြိုးစားတဲ့အာနာသိမ့်မှုမှာပါဝင်တဲ့ဆိုတဲ့တန်ရာနဲ့လူပေါင်း6,000လောက်ကိုဖမ်းဆီးထိန်းသိမ်းထားတဲ့အပြင်အခုလိုယာရုကထုတ်ပြတာတွေတူရကီအစိုးရကလုပ်နေတာပါ။အ
ီရန်နိုင်ငံမြောက်ပိုင်းမှာတူရကီတို့ရဲ့လေထောင်တိုက်ခိုက်မှုတွေအတွင်းခတ်စစ်သွေးကြွအနည်းဆုံး20သေဆုံးတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာဖော်ပြပါဗျ။တူရကီရဲ့ F-16 တိုက်လေယာဉ်တွေကတူရကီနဲ့အီရတ်နယ်စပ်ကတောင်ထူထက်တဲ့ဟာခတ်ဒေသမှာမတရားသိမ်းကျင်ညာထားတဲ့ခတ်အလုသမားပါတီ PKK အဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနအနာဒိုလူကဖော်ပြပါတယ်။တူရကီအစိုးရနဲ့ခတ်အလုသမားပါတီ PKK တို့ကြောင့်နှစ်နှစ်ကြာအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်က2015ခုနှစ်ဇူလိုင်လမှာပြစ်ပယ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းနဲ့ခတ်လူမျိုးစုတွေကြီးစိုးရာတူရကီအရှေ့တောင်ပိုင်းဒေသက PKK စခန်းတွေကိုတူရကီစစ်လေယာဉ်တွေကမကြာခဏဆိုသလိုလေကြောင်းကနေပုံကျဲပြီးစီးနှင်းတိုက်ခိုက်နေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကတော့တူရကီနိုင်ငံတွင်ပြီးခဲ့တဲ့သတင်းပတ်ကဆီယနာသိမ်းမှုအကျိုးပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်း PKK အပေါ်တူရကီအစိုးရရဲ့ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်
။အီရန်နိုင်ငံမဇူးမြို့ကို IS အစွန်ရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့ရဟာပထမခန့်မှန်းထားတာထက်ပိုဆောမယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတချို့ကအကောင်းမြင်သဘောပူပြောလာကြပါတယ်။ IS အကြံဖက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်နိုင်ငံရဲ့မြို့တော်ကိုပြန်သိမ်းနိုင်ဖို့ကလွယ်လွယ်နဲ့ဖြစ်လိမ့်မယ်လို့တော့ဘယ်သူကမှမပြောကြပါဘူး။ဒါပေမဲ့အမေရိကန်နဲ့ညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေဘက်မှအားသာလာနေပြီးတော့အခွင့်ကောင်းယူဖို့အချိန်ရောက်လာပြီဆိုတာမျိုးမြင်လာကြတာပါ။လက်ရှိထိုးစစ်ဟာအခုအချိန်မှရှိနေမယ်လို့ငကိုကထင်ခဲ့တာထက်ပိုပြီးရှေ့ရောက်နေပါတယ်လို့အမေရိကန်သမ္မတရဲ့အထူးသံတမန် Brett McGurk ကအင်္ဂါနေ့မှာပြောပါတယ်။အီရန်နိုင်ငံရဲ့အနာဂတ်နဲ့ IS နိုင်ငံရဲ့စစ်ပွဲပေါ်အထူးအဓိကထားပြီးတော့ဆွေးနွေးမယ်ဆွေးနွေးပွဲနှစ်ခုမတိုင်ခင်မှာသူကအဲ့လိုပြောတာပါအ
ီရန်နိုင်ငံဖလူဂျာမြို့မှာပြင်းထန်တဲ့တိုက်ပွဲတွေကနေထွက်ပြေးခဲ့ကြတဲ့မိသားစုတွေကိုကူညီဖို့မကြသေးခင်ကအကြီးအကျယ်မအောင်မမြင်ဖြစ်ခဲ့တာကိုသတိပြုမိထားတဲ့အကူအညီပေးအဖွဲ့တွေဟာ IS အစွန်းရောက်အဖွဲ့ရဲ့အမာဂန်မိုဆူးမြို့ကိုထိုးစစ်ဆင်တိုက်ခိုက်တော့မယ်လို့ခန့်မှန်းထားတာအတွေ့သူတို့ရဲ့အစီအစဉ်တွေကိုအခိုင်အမာလှုံ့ဆော်နေကြပါတယ်လာပေါင်းများစွာအသိခံထားရတဲ့ဖလူဂျာမြို့ကနေဒီနေ့မေလနဲ့ဇွန်လတုန်းကလူပေါင်း8,000ခွဲလောက်ရပိုင်းအတွင်းထွက်ပြေးကြတာကြောင့်အီရတ်အစိုးရနဲ့အကူအညီပေးအဖွဲ့တွေမလုံနိုင်လောက်အောင်ဖြစ်ခဲ့ကြတာပါ။အဲ့ဒီဖြစ်ရကြောင့်လူထောင်ပေါင်းများစွာဟာနွေရာသီကာလ48ဒီဂရီဆယ်စီယပ်စ် ဒါမှမဟုတ်အဲ့ဒီထက်တောင်မှပိုပြင်းတဲ့အပူချိန်အောက်မှာစားစရာတောက်ရည်အမိုးအကာဆေးဝါးဒါမှမဟုတ်လည်းတန့်စင်ကန့်တွေအလုံးလောက်မရှိတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်။အမျိုးသားတွေနဲ့ယောက်ျားလေးအများအပြားဟာစားစရာရည်ဒါမှမဟုတ်တန့်စင်ကန့်တွေမရှိဘဲလုံခြုံရေးဆိုင်ရာစစ်ဆေးရေးဌာနတွေမှာရောက်သွားချပြီးတော့ရာပေါင်းများစွာပျောက်ဆုံးသွားခဲ့ပါတယ်။မိုးဆူးမြို့စစ်ဆင်ရေးစတဲ့အခါထွက်ပြေးမဲ့လူအရေအတွက်ဟာဆဲဆကြောမယ်လို့ခန့်မှန်းထားတာကြောင့်အကူအညီနဲ့အကာအကွယ်ပေးမှုဆိုင်ရာအရက်သားတွေရင်ဆိုင်ရမယ့်အခက်အခဲဟာအရင်ကကြုံခဲ့တာထက်အများကြီးပိုဆိုးလိမ့်မယ်လို့အကူအညီပေးအဖွဲ့တွေကသတိပေးထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์51กิโลเฮิรตซ์5885สนิทเตนูนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยบ่ทุ่ลื่นปีนี่บ่ได้ครับ
ทีวีก็นี่บูรุญญาเบตรุนี่กูได้แยกเสร็จทุ่ลื่นนี่บ่ได้ยูเครนနိုင်ငံคีเยฟမြို့တော်มาဒီကနေ့ကားဒဇင်းပေါက်ကွဲမှုဖြစ်တာมาထင်ရှားတဲ့ဘယ်လာရုစ်သတင်းတောက်တူသေဆုံးသွားပါတယ်။အသက်44နှစ်အရွယ်သတင်းတောက်ပါဗယ်ရှရီမက်ဟာအလုသွားဖို့ကားပေါ်တက်ပေါက်ကွဲမှုတစ်ခုကနေသူ့ရဲ့ကားကိုထိမှန်တာကြောင့်သေဆုံးသွားတယ်လို့ယူကရိန်းနိုင်ငံကထိတ်တန့်အွန်လိုင်းသတင်းဌာနယူကရစ်စကာပရာဗရာကပြောပါတယ်။သူဟာအဲ့ဒီသတင်းဌာနရဲ့သတင်းတောက်ပါ။ရှရီမက်သေဆုံးရတာဟာပေါက်ကွဲရေးပစ္စည်းတစ်ခုပေါက်ကွဲတာကြောင့်သေဆုံးရတာဖြစ်တယ်လို့ရှေ့နေချုပ်ယူရီလူချင်းကိုကသူ့ရဲ့ Facebook မှာရေးထားပါတယ်။ဘယ်လာရုစ်မှာမွေးပြီးရုရှားနိုင်ငံသားတူဦးဖြစ်တဲ့ရှရီမက်ဟာအနောက်လူလာတဲ့သတင်းတောက်တူဖြစ်ပြီးရုပ်သံသတင်းဌာနမှလုကင်ဖို့ရုရှားနိုင်ငံကိုပြောင်းသွားတာပါဘယ်လာရုစ်အချင်းတောင်တခုမှ3လကျော်နေခဲ့ရပြီးနိုင်ငံတွင်းမှာအနှောက်အယှက်ပေးတာတွေကြုံခဲ့ရပြီးတဲ့နောက်ပြောင်းသွားတာဖြစ်ပါတယ်ကီယက်မြို့တော်မှာဆက်ဖြစ်နေတဲ့အတိုက်ခံဆန္ဒပြပွဲတွေအကြောင်းသတင်းပို့ဖို့အတွက်2014ခုနှစ်ကယူကရိန်းကိုပြောင်းသွားတာဖြစ်ပါတယ်ရှရီမက်တည်ဆုံရတဲ့ဖြစ်ရဟာရာဇဝမှုတစ်ခုကြေကွဲဝမ်းနည်းပွဲဖြစ်ရတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်
အင်ဂျင်မြေတထေးကြီးဒေါ်နယ်ထရန့်ကို2016ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောက်အဖြစ်တရားဝင်တင်မြှောက်လိုက်ကြပြီဖြစ်ပါတယ
် The following candidates received the following votes 1725 Trump
ကိုယ်စလဲလောက်အသီးသီးဟာအခုလိုမဲရဲအတွက်အသီးသီးရကြပါတယ် Trump 1925မဲ Cruz 495မဲ Gasset 120မဲ Rubio 114မဲ Carson 9မဲ Bush 3မဲ Paul 2မဲဒါကြောင့်ပါတီညီလာခံမှာမဲပေးခွင့်ရှိတဲ့မဲအရေအတွက်အများစုကိုရတဲ့ Donald J. Trump ကို Republican Party ကိုကိုစားပြုတဲ့ American သမ္မတလောင်းအဖြစ်ရွေးချယ်လိုက်ကြောင်းညီလာခံသဘာပတိကကြေညာပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကပြောသွားတာပါ Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့ပါတီညီလာခံဒုတိယမြောက်နေ့အင်္ဂါနေ့ကပြည်내တစ်ခုချင်းစီအလိုက်မဲပေးပြီးတဲ့နောက်အခုလိုကြေညာတာပါဒေါ်နယ်ထရန့်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ကြေညာပြီးသိမ့်မကြခင်မှာပဲသူ့ရဲ့သားဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကသူ့ဖခင်ကိုထောက်ခံတဲ့အားကောင်းမောင်းတမ်းမိန့်ခွန်းတစ်ခုပြောပါတယ်မစ္စတာထရန့်ရဲ့စီးပွားရေးလုပ်ပုံကိုင်မုန်တွေကနေသမ္မတအဖြစ်တာဝန်ယူတဲ့အခါဘယ်လိုပြောင်းလဲအသုံးချနိုင်မလဲဆိုတာကိုသားဖြစ်သူကအထူးထောက်ပြပြောဆိုပါတယ်ဒီမိုကရက်တစ်ပါတီဘက်မှာသမ္မတလောင်းဖြစ်လာဖို့တေချာသလောက်ဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးဟာဟီလာရီကလင်တန်ကိုလည်း Republican Party ညီလာခံအတွင်းမိန့်ခွန်းပြောချသူတွေကဝေဖန်တိုက်ခိုက်ပါတယ်။ညီလာခံအတွင်းဒီကနေ့မိန့်ခွန်းပြောမယ့်အထင်မှာတော့ Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့မှုတဲ့ Florida အထက်လွှတ်တော်မှ Marco Rubio နဲ့ Texas အထက်လွှတ်တော်မှ Ted Cruz တို့လည်းပါဝင်ပါတယ်
။လီဗျားနိုင်ငံမှာပြည်နှစ်စစ်သားတို့အုံကြောက်ဆုံးသွားတယ်လို့ပြည်နှစ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။လီဗျားနိုင်ငံမှာတာဝန်ထမ်းဆောင်နေချိန်တွင်ပြည်နှစ်တပ်ဖွဲ့ဝင်3ဦးကြောက်ဆုံးသွားရတဲ့ပေါ်ကာကွယ်ရေးဝန်ကြီးJohn Evil Ludrian နဲ့အနေနဲ့အစီမကောင်းဖြစ်ရကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားတာပါအကြမ်းဖက်ဝါဒီတွေကိုနှိမ်နှင်းဖို့အန်ဒရယ်များလာတဲ့လုပ်ငန်းတာဝန်တွေကိုနေ့စဉ်ထမ်းဆောင်နေတဲ့ပြင်သစ်စစ်ဖက်ဝန်ထမ်းတွေရဲ့ရဲဇဝံတတိနဲ့စူးနစ်လှုပ်ဆောင်မှုကိုကာကွယ်ရေးဝန်ကြီးကချီးကျူးဂုဏ်ပြုကြောင်းလည်းထုတ်ပြန်ချက်မှပြောထားပါတယ်အဲဒီစစ်သားတွေဘယ်လိုကြာဆုံးသွားတယ်ဆိုတဲ့အတိအကျကိုတော့ဝန်ကြီးဌာနကမပြောပါဘူးဒါပေမဲ့လေပြားမှာအထူးတပ်ဖွဲ့ဝင်တွေလုပ်ငန်းတာဝန်ထမ်းဆောင်နေတယ်ဆိုတာကိုဒီနေ့အစောပိုင်းမှာသိထားပြီးကြတဲ့ကဆိုရင်တော့အနောက်နိုင်ငံတွေရဲ့စစ်ဖက်ဝန်ထမ်းတွေကြာဆုံးတာကိုပထမဆုံးသိရတဲ့ဖြစ်ရပါ။လေပြားနိုင်ငံပေါ်မှာပြည်သစ်နိုင်ငံကထောက်လှမ်းရေးလေယာဉ်တွေပြန်တန်းကင်းထောက်တာရှိထားမှုပါပဲ။လေပြားနိုင်ငံမှာပြည်သစ်နိုင်ငံအနေနဲ့လုပ်ငန်းတွေလုပ်ဆောင်နေတာအချိန်ကာလတစ်ခုအထိရှိသွားပြီလို့ကာဝေးဝန်ကြီးလွတ်ဒရီယန်ကပြီးခဲ့တဲ့လမှာလွှတ်တော်ကိုပြောခဲ့ပါတယ်။ IS အဖွဲ့အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့လေပြားညီညွတ်ရေးအစိုးရကိုဗြိတိရှ်နဲ့အမေရိကန်စစ်ဖက်တွေနဲ့အတူပြည်သစ်စစ်ဖက်ကဒီနေ့အစောပိုင်းကတည်းကပတ်ပိုးကူညီနေတာပါ။
ဥရောပတိုက်တဝမ်းမှာအကြမ်းဖက်ဝါဒအရတိုက်ခိုက်ခံရလို့တေဆုံးသူအရေအတွက်ဟာ2014ခုနှစ်ကတည်းကစာရင်2015ခုနှစ်မှာပိုများလာတယ်လို့ဥရောပသမ္မဂ EU ရဲတပ်ဖွဲ့ကပြောပါတယ်။ဆီးရီးယားနဲ့အီရတ်မှာအနောက်နိုင်ငံစစ်ဖက်ညွန်ပေါင်းအဖွဲ့ကတိုက်ခိုက်တာတွေတိုးလုပ်နေတာနဲ့အမျှIS ဘွဲ့ဟာပြည်ပမှာတိုက်ခိုက်တာတွေကိုပိုပြီးအာယုံဆိုင်လှုပ်လာပွဲရှိတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေမှာအကြမ်းဖက်ဝါဒအရတိုက်ခိုက်ခံရတာကြောင့်လူပေါင်း150ယောက်သေဆုံးပြီး360ကျော်ဒဏ်ရာရခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ EU အဖွဲ့ဝင်6နိုင်ငံမှာမအောင်မြင်တဲ့တားဆီးလိုက်တဲ့ပြီးမြောက်သွားတဲ့အကြမ်းဖက်ဝါဒအရတိုက်ခိုက်မှုပေါင်း212ခုကိုကြုံခဲ့ရတယ်လို့ The Hague အခြေစိုက် Europol ရဲတပ်ဖွဲ့ကပြောပါတယ်။အကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ပြစ်မှုတွေနဲ့လူပေါင်း1089ယောက်ကိုဖမ်းဆီးခဲ့ပြီးဒီထဲက424ယောက်ကိုပြင်သစ်မှာဖမ်းဆီးခဲ့တာလို့ Europol အဖွဲ့ကပြောပါတယ်။အကြမ်းဖက်ဝါဒကင်ဆွဲမှုနဲ့တရားစွဲခံရသူ94ရာခိုင်နှုန်းဟာအပြစ်ရှိတယ်လို့တွေးရှိခဲ့တဲ့အကြောင်းလဲ Europol ရဲတပ်ဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ပုဂ္ဂလိကပိုင်း SpaceX အာကာသကုမ္ပဏီကလူမပါတဲ့ကုန်တင်အာကာသယာဉ်ဟာနိုင်ငံတကာအာကာသစခန်း ISS ကအာကာသယာဉ်မှုတွေအတွက်ထောက်ပံ့ APC တန်ချိန်အများပြားကိုတည်ဆောင်ပြီးတော့ရောက်သွားပါပြီ။လူမပါတဲ့ Dragon အာကာသကုန်တင်ယာဉ်ငယ်လေးကို ISS မှာကနေဒါနိုင်ငံကစောက်ထားတဲ့စက်ရုပ်လက်တံကိုသုံးပြီးတော့ American အာကာသယာဉ်မှုတွေဖြစ်တဲ့ Jeff Williams နဲ့ Kate Rubins တို့ကဒီကနေ့မနေ့အစောပိုင်းမှာဆွဲယူကြပါတယ်။အာကာသယာဉ်လေးဟာ ISS အာကာသစခန်းကိုရောက်ဖို့နှစ်ရက်ကြာသွားခဲ့ရပါတယ်။ Dragon ကုန်တင်အာကာသယာဉ်မှာပါသွားတဲ့ထောက်ပံ့ APC တွေထဲမှာ ISS အတွက်စိုက်ကပ်နေရာအသစ်တစ်ခုလည်းပါဝင်ပါတယ်။American အာကာသ Agency NASA ရဲ့စီးပွားပြစ်အာကာသယာဉ်အစီအစဉ်ရအာကာသယာဉ်မှုတွေနဲ့ကုန်တစ်တာတွေကိုတည်ယူပို့ဆောင်မဲ့ပုဂ္ဂလိကပိုင်အာကာသယာဉ်တွေအဲ့ဒီ ISS ကစိုက်ကပ်နေရာတက်မှာစိုက်ကပ်နိုင်မှုဖြစ်ပါတယ်။ဒီအစီအစဉ်မှာပါဝင်တဲ့ SpaceX နဲ့ Boeing ကုမ္ပဏီတွေဟာနောက်နှစ်ကစပြီးလူလိုက်ပါတဲ့အာကာသယာဉ်တွေကိုစလုပ်ဖို့ရှိပါတယ်။လူလိုက်ပါတဲ့အာကာသယာဉ်တွေကိုတော့နောက်နှစ်မှာစပြီးစမ်းသပ်လွှတ်တင်မှုစီစဉ်ထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိနေမှတင်ပြထားလို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတို့ရဲ့အလက်ပါ Republican Party ညီလာခံတတိယနေ့မှာဘာတွေဆွေးနွေးကြတယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါမယ် Republican Party ညီလာခံမှာသမ္မတလောင်းဖြစ် Donald Trump ကိုတရားဝင်ရွေးချယ်လိုက်ပြီးနောက်တတိယနေ့ဖြစ်ဆက်လက်ကျင်းပမယ်ညီလာခံမှာတော့ American ကိုနံပါတ်1ဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာတွေကိုပြောကြဆိုကြမှာဖြစ်ပါတယ်ညီလာခံတတိယနေ့အခြေအနေတွေကိုပတ်သက်ပြီးတော့ Ohio ပြည်နယ် Cleveland မြို့မှာတွားရောက်သတင်းယူနေတဲ့ကုအောင်လုံကိုဆက်သွယ်မေးကြည့်ပါမယ်ညီလာခံဒုတိယနေ့ညမှာတော့ Donald Trump ကိုသမ္မတလောင်းဖြစ်တရားဝင်ရွေးလိုက်ပြီးဆိုတော့ရှစ်ဆက်ဘာတွေဆက်လုပ်ကြမှာလဲရှင်
โอเคที่ Republican Party ตัวเราเนี่ยโหโดนัลด์ทรัมป์ตีออกยื้อไล่ไปสู้แล้วทั้งสิ้นอนเนี่ยก็เปลี่ยนแปลง Democratic Party ไปก็ตัวมาลองขึ้นแล้วตีจะเราชินเนี่ยคลีนคลีนเนี่ยก็ရှင်โบกิษาโหไปอธิกอายุใส่จ่าลงมาป่ะอะกูเลยไปซะနေไปดี Party นี้แล้วก็ซะเนี่ยก็นี่ไปแล้วปีเนี่ยเนี่ยสะลงมาโหไปดีนังใจวินยองคลีนเนี่ยโหทุ่นเนี่ยตะคัดไปเจออะไรเลยရှင်ขึ้นน่ะเราได้ตามเนี่ยด้วยไปเลย
စရော့ဒေါ်နာထရမ့်တပြားလောင်ဖြစ်ရေးကိစ္စမှာအငင်းပွားစရာမရှိတော့ဘူးဆိုတော့ညီလာခံတတိယနေ့မှာရောဘာတွေကိုအဓိကပြောကြမယ်လို့သိရလဲရှင
်။ဟုတ်ကဲ့ဒီဗိုလ်ထုံးညခံတော့လို့သူကခေါင်းစဉ်ပေးထားခဲ့တာ Make America Fast Again ဆိုပြီးတော့ပေးထားတာဆိုတော့ American ကိုနံပါတ်1ဖြစ်အောင် Republican Party နေနဲ့ဘယ်လိုမူဝါဒတွေရှင်းသုံးတင်တယ်လဲတခါ Party ကိုစားပြီးသူများကဘယ်လိုဥဆောင်မှုပေးမလဲဆိုတာတွေကိုအဓိကပြောကြပါလိမ့်မယ်။အများစုကတော့ဒီအရင်နေ့တွေတုန်းကလိုပဲ Trump ရဲ့မူဝါဒတွေကဘလို့သူကောင်းစင်ပေးတာလို့အမေရိကန်ကနံပါတ်1နေရာပြန်ရအောင်လုပ်နိုင်တဲ့မူဝါဒတွေဖြစ်တယ်။နောက်ပြီးတော့ဒီမိုကရက်တစ်ပါတီကသမ္မတဘရက်ကိုဝါမှာဆိုရနဲ့ပြန်မဲ့ဒီမိုကရက်တစ်ကိုယ်စားလှယ်ကလင်တန်တို့ရဲ့မူဝါဒတွေအလုံးမဖြစ်ဘူးဆိုတာမျိုးကိုအလေးထားပြောလိမ့်မယ်လို့ဖန်ဆန်းရပါတယ
်။ဟုတ်ကဲ့ပါ။ညီလာခံတတိယနေ့မှာ Trump နဲ့အတူပေါ့နော်ဒုသမ္မတလောင်ဖြစ်ဝင်ပြိုင်မဲ့ Mike Pence လည်းပါမယ်လို့သိရပါတယ်။တခြားဘသူတွေရောပါကြအောင်မလဲရှင်
။ဟုတ်ကဲ့ဒီဗိုလ်ထုံးနဲ့ညီလာခံတတိယနေ့စကားပြောမဲ့ထဲကဒီဒုသမ္မတလောင်ဖြစ်ရှင်ပြိုင်မဲ့ဒီ Indian Nation ကိုချွေမှု Mike Pence အခက်ခံတာတော့ရေးကြည့်နိုင်ပါရဲ့။ဒါဖြစ်လို့လဲဆိုသမ္မတလောင်းတွေကဒီလက်တွဲဘက်ဒုသမ္မတတွေရောက်ပြီးဒုက္ခရောက်ရတဲ့အဖြစ်မျိုးတွေလည်းအမေရိကန်နိုင်ငံရဲ့အစိုးရကရှိခဲ့ဘူးလေ။ဆိုတော့ဒီအုပ်ချုပ်ရေးမှု Pence အနေနဲ့သူကဒီတာဝန်နဲ့တင့်တော်တယ်ဆိုတော့သူ့အနေနဲ့သတိပြောင်းလဲလိုတာ哦။ဆိုတော့ဒီညီလာခံနောက်တစ်ခါဒီညီလာခံတစ်ခါနဲ့စကားပြောမဲ့အချိန်မှာနောက်ထပ်စိတ်ဝင်စားစရာကောင်းတဲ့ပုဂ္ဂိုလ်ရဲ့ဒီသမ္မတလောင်းယူဝဲမှာစတဲ့အချိန်နဲ့ပြန်ခဲ့တဲ့ဒီ Texas ပြည်နယ်ထပ်တော်မှာတက်ဆူးစ်နောက်ပြီးတော့ဖလော်ရီဒါပြည်နယ်ကဒီထိုက်တော်မှမာကိုရူဘီယိုလည်းပါကြပါလိမ့်မယ်။နောက်ပြီးတော့ဒီထရမ့်ပြည်ရင်ဒီ Republican Party ရဲ့မှာ ကျုံမဲ့ကွေးပွဲလုပ်တဲ့အချိန်တော့ဒုတိယထောက်ခံမှုအများဆုံးရခဲ့တဲ့ဒီ Telegram မှာ Cruise ကဆောက်မှုအခုချိန်ဒီလေအကျိုးကထောက်ခံမှုပေးမယ်လို့ပြောမထားပါဘူး။ဒါပေမဲ့နောက်တစ်ချိန်သူကလည်းဒီသမန်လောက်ဖြစ်ပြန်ရွေးခံမှုညွန်မန်းကောင်းညွန်မန်းနေနိုင်တယ်ဆိုပြီးကျိုးကတွက်နေရတွက်လေဒီပါတီထဲမှာအများလက်ခံနိုင်တဲ့အနေအထားနဲ့တစုံတရာသူပြောလိုက်မယ်လို့လည်းလူတွေကတွက်နေကြပါတယ်ခင်ဗျာ။နောက်ဒီတတိယနေ့မှာစကားပြောမဲ့ထဲမှာတော့တခြားသင်ရှားတဲ့လူတွေကဒီအလုပ်တော်ဟိုတာ New Kingridge နောက်ပြီးတော့ Donald Trump အဲ့ခံလို့လည်းပါပါလိမ့်မယ်။ဒီ Trump ကိုလည်းတော့ဒီညီလာခံအဆုံးသတ်မဲ့ကြာတာရင်းနေကြမှာပဲ။ဒီမှာလောက်ဖြစ်နေတည်ယုံရင်လက်ခံရင်းနေတယ်မင်းတို့ပြောမှဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကောင်းလူ။အခုတော့ဒီမြန်မာနိုင်ငံဆန်ရသတင်းလွှာတွေကိုတလက်တင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနဲ့ဆက်ဘက်ဆက်ဆံရေးတိုးမြှင့်ဖို့ကိစ္စရကိုမြန်မာအရဖက်အစိုးရနဲ့ညှိနှိုင်းပြီးသားလှုပ်ဆောင်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဖြူရိုအမျိုးသားလုံခြုံရေးဒုတိယအကြံပေးဘင်ဒရော့စ်ကပြောလိုက်ပါတယ်။မြန်မာဆက်ဘက်ကိုအရဖက်အုပ်ချုပ်ရေးပိုင်းကလွမ်းမိုးချုပ်ကိုင်နိုင်တဲ့အနေအထားကိုအမေရိကန်ပြည်ထောင်စုအနေနဲ့လူလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့ရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနမှာအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးဘင်ဒရော့စ်ကအမေရိကန်ပြည်ထောင်စုရဲ့မြန်မာအရေးမူဝါဒဆိုင်ရာရှင်းလင်းပြောဆိုပွဲမှာပြောဆိုသွားတာဖြစ်ပါတယ်။အဲ့ဒီကိုတွားရောက်သတင်းယူခဲ့တဲ့ကိုသားညို့ဦးကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒကိုပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုအမျိုးသားရင်ကြားစီအောင်မြင်မှုစီးပွားဖွံ့ဖြိုးတိုးတက်မှုနောက်နိုင်ငံတကာနဲ့ဝန်ဆက်မှုစတဲ့မိတ်ဆွေနိုင်ငံတက်တဲ့ငရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားဖြစ်တယ်လို့ဒီအမေရိကန်မျိုးသားလူမျိုးရေးအကြံပေးဘန်ရုစ်ကပြောခဲ့ပါတယ်။မစ္စတာဘန်ရုစ်ဟာဒီရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနမှာဒီကနေ့ရန်ကုန်တက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မေးမြန်းချက်တွေကိုဖြေဆိုသလိုပဲသတင်းတောက်တွေရဲ့အမေကိုပါတပါးလေးဖြေဆိုသွားတာပါ။ဒီမိုကရေစီအခြေခံကောင်းတွေပေါ်မှာမြန်မာတပ်မတော်နဲ့ဆက်ဆံရေးတိုးမြင့်မှုကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့သုံးသပ်စဉ်းစားနေတယ်လို့ဘန်ရော့စ်ကပြောပါတယ်။ဒါပေမဲ့လို့ဒီနေရာမှာအရက်ဖက်အုပ်ချုပ်ရေးပိုင်းနဲ့ညှိနှိုင်းမှာဖြစ်တယ်လို့သူကအခိုင်အမာဆိုပါတယ
်။ Part of our criteria is consulting with the civilian government, right? So that you know we are making decisions about
ဆက်ဆံရေးတိုးမြင့်မှုကိစ္စမှာတမတ်ချက်တစ်ခုကတော့အရက်ဖက်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ရမယ်ဆိုတာပါ။စစ်တပ်နဲ့ဆက်ဆံမှုရမှာအရက်ဖက်နဲ့ညှိနှိုင်းဆောင်ရွက်ရမယ်ဆိုတာပါပဲ။ရပ်ပအာဏာပိုင်တွေကိုရေးပေးတယ်ဆိုတာကိုပြတာပါ
လက်ရှိအဖြစ်တော့တပ်မတော်နဲ့ဆက်ဆံရေးပိုင်းမှာလူခွင့်ရေးကိစ္စတရားဥပဒေစိုးမိုးရေးကိစ္စရပ်ပိုင်းတွေဖြစ်ပြီးတော့ဆက်ဆံရေးတိုးချက်ဖို့တုံ့တက်တဲ့နေရာမှာရပ်ဖက်အုပ်ချုပ်ရေးပိုင်းနဲ့ညှိနှိုင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့အဓိကမူဝါဒကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးဆောင်နေတဲ့အစိုးရရဲ့လုပ်ငန်းတွေအောင်မြင်စေရေးအကူအညီပေးသွားဖို့ဖြစ်တယ်လို့လည်းဘန်ရုစ်ကပြောပါတယ
် The fundamental objective for the United States right now is to help that new government succeedto help that new government
succeed. မြန်မာနိုင်ငံအမေရိကန်ပြည်ထောင်စုရဲ့လက်ရှိအခြေခံညီမှန်းချက်ကတော့အစိုးရရဲ့ဆောင်ရွက်မှုတွေကိုအောင်မြင်စေရေးအကူအညီပေးဖို့ပါ။အစိုးရရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဆောင်ရွက်ချက်တွေအောင်မြင်စေဖို့စီးပွားရေးဖွံ့ဖြိုးမှုတွေဟာမြန်မာပြည်သူအားလုံးခံစားခွင့်ရရှိစေဖို့ပြည်သူတွေပို့ပြီးတော့လွတ်လပ်ခွင့်ရဖို့အမျိုးသားရင်ကြားစေအောင်မြင်ဖို့နဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပို့ပြီးတော့ကြဲကြဲပြန့်ပြန့်ထိစပ်ဆက်ဆံလာနိုင်မှုဖြစ်ပါတယ
်မြန်မာပြည်သူတွေရဲ့စောင့်ဝင်နေရေးပြည်လည်မှုစီးပွားရေးဖွံ့ဖြိုးမှုမြန်မာနိုင်ငံစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုစတဲ့ဒီဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်ဒေါ်လာ20သတန်းအကူအညီပေးသွားမယ်လို့လည်းဘန်ရုစ်ကပြောသွားပါတယ်တချိန်ထဲမှာတော့ဒီလက်ရှိရှိနေတဲ့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုတွေကြောင့်ယင်းနှိမ့်လှန့်မှုပိုင်းမှာအချို့အကန့်အသတ်တွေရှိနေနိုင်တာကိုသူတို့နားလည်ပြီးတော့ဒီအတွက်အမေရိကန်ဘက်ကမြန်မာပေါ်အရေးယူတန်ခတ်မှုတွေကိုပြန်လည်တုံ့တက်မှာဖြစ်တဲ့အကြောင်းလည်းပြောပါတယ်တစ်ဆက်တည်းမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ဒီ GSP ကုန်သတ်မှုဆိုင်ရာအထူးခွင့်ရေးပေးဖို့စဉ်းစားဆောင်ရွက်နေပြီးတော့မြန်မာနိုင်ငံရဲ့အလုပ်သမားအခွင့်အရေးအခြေအနေဟာတိတိကျကျအရေးပါတဲ့သတ်မှတ်ချက်ဖြစ်တယ်လို့ပြောပါရယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခက်အခဲတွေရှိဦးမယ်ဆိုတာအမေရိကန်ပြည်ထောင်စုအနေနဲ့နားလည်သဘောပေါက်ထားပြီးတော့အောင်မြင်ဖို့အတွက်တော့သူတို့အနေနဲ့တတ်နိုင်သမျှအကူအညီတွေပေးသွားမယ်လို့ဆိုပါရယ်တစ်ချိန်တည်းမှာတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားပြည်သူချင်းဆက်ဆံရေးပိုင်းကိုလည်းအလေးထားတိုးမြှင့်ဆောင်ရွက်မယ်လို့ဆိုပါရယ်အထူးသဖြင့်တော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအနာဂတ်ကိုပုံဖော်ကြမယ်မြန်မာလူငယ်တွေနဲ့ထိစပ်မှုကိုအလေးထားမှာဖြစ်ပြီးတော့ဒီအတွက်အမေရိကန်ပြည်ထောင်စုအနေနဲ့လူငယ်အစီအစဉ်အတော်များများကိုစောင့်နေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်အင်ပီရိုရဲ့အမျိုးသားလူမျိုးရေးချန်ပီဘန်ရုစ်ဟာဒီကနေ့မနက်ပိုင်းမှာတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့လည်းနေပြီးတော့မှတွေ့ဆုံခဲ့ပါရယ်မစ္စတာဘန်ရုစ်ရဲ့ဒီနေ့ဆွေးနွေးပွဲကိုရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကအကြောင်းသားတွေတက်ရောက်ပြီးတော့သူရဲ့မင်းမြန်ချက်တွေထဲမှာတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ရဲ့မူဝါဒတွေအပြင်အမေရိကန်နိုင်ငံတွင်းကအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုအခြေအနေတွေနောက်နိုင်ငံတကာအထူးသဖြင့်တော့အာရှဒေသတွင်းအမေရိကန်ပြည်ထောင်စုရဲ့မူဝါဒပိုင်းဆိုင်ရာကိစ္စတွေကိုပါမင်းမြန်တော့တွေ့ရပါတယ်ခင်ဗျာ
ကိုတာညဦးသတင်းပေးပို့ခဲ့တာပါရှင်ဆက်လက်ပြီးတော့ဒီကနေ့ပြုလုပ်တဲ့ဒီတက်မတော်သတင်းစာရှင်းလင်းပွဲအတွင်းဘာတွေပြောကြတယ်ဆိုတာကိုလည်းတင်ပြပေးပါမယ် မန်ဂျာယာမှာလုံမဲ့တိုင်းရင်သားညီလာခံဟာလက်ရှိလုံနေတဲ့ငင်းငင်းရေလုပ်ငန်းစဉ်ပေါ်ထိခိုက်မှုတွေရှိလာမှာကိုတက်မတော်ဘက်ကစိုးရိမ်မှုတွေရှိနေပါတယ်။ရှမ်းပြည်နယ်မိုင်းယောမှာအရက်သား၅ဦးဖမ်းဆီးစစ်ဆေးခံရစဉ်မှာဒီတေဆုံးခဲ့တဲ့ဖြစ်ရပ်ကိုလည်းစစ်ခုံရုံးဖွဲ့ပြီးတော့ဒီအရေးယူကင်တွဲနေတယ်လို့လည်းတက်မတော်ဘက်ကထုတ်ပြန်ပါတယ်။ဒီကနေ့ရန်ကုန်တိုင်းစစ်ဌာနချုပ်မှာလှုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲကိုသတင်းသွားယူတဲ့မတ်မင်ခါကသတင်းပေးပို့ထားပါတယ်ရှင်။
လက်ရှိလှုပ်ဆောင်နေတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေအပါအဝင်တက်မတော်နဲ့ဆိုင်တဲ့ကိစ္စရဲ့အတော်များများကိုစစ်ဖက်ဆိုင်ရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးကရန်ကုန်တိုင်းစစ်ဌာနချုပ်မှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါတက်မတော်အနေနဲ့ငင်းငင်းရေးကိုလိုလားတာမို့အစိုးရကဆောင်ရွက်နေတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တက်မတော်ဟာအစိုးရနဲ့တသားတည်းရှိပါတယ်လို့ပြောပါတယ်တိုင်းရင်းသားတွေအနေနဲ့အစိုးရကကမကထလုပ်မဲ့27ရာစုပင်လုံးညီနာခံမှာမှသူတို့ရဲ့လိုလားချက်တွေကိုတင်ပြတောင်းဆိုတင်တယ်လို့တမရော့ကမြင်ပါတယ်။ဒါကြောင့်မကြခင်မိုင်းကြရင်မှာလုပ်မဲ့တိုင်းရင်းသားညီနာခံဟာလက်ရှိလုပ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထိခိုက်မှုတစုံတရာဖြစ်မှာကိုအစိုးရဘက်ကစိုးရိမ်တယ်လို့ဒုဗိုလ်ချုပ်ကြီးမြထွန်းဦးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကြော
က်လေကြောက်အစည်းအဝေးမှာတွေ့တဲ့အခါမှာသဘောတူညီချက်များစွာထောက်ထားမယ်။ဒီလိုချင်းဒါမပေးလို့ချင်းဒါမလို့ရအောင်စသည်ဖြင့်ကျော်ရင်ဆိုရင်လည်းအချိန်တရဖြစ်လာတဲ့အခါမှာရှေ့တိုးနိုင်တယ်ဆိုတော့ဒါတို့လေးခက်ခဲသွားမှာစိုးရိမ်ပါလေဆိုတဲ့အကြောင်းအဲ့ဒါကိုအခုပြောပြပါမယ်။မတူညီတဲ့အဖွဲ့အစည်းတွေဈာထဲမှာသဘောထားအားလုံးတူလို့ဆိုတော့အဲ့ဒါခက်ခဲတယ်လို့အဲ့လိုများရှိလာမယ်ဆိုရင်ဒီခက်ခဲတွေရှိလာမယ်ဆိုရင်ငြင်းငြင်းကြီးလာတာပါပြဿနာဖြစ်လာတယ်။ဒါကြောင့်အတတ်နိုင်ကြများမိုင်းကြိုင်နဲ့အစည်းအဝေးကိုမလုပ်စေချင်ဘူး။ခင်ဗျားဒီစောက်မှုတွေကဲအားဒီစောက်မှုမရှိဘူး။ငင်းကြေးဒီလမ်းတော့ကောင်းပြီဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီလာကမှာယုံကြည်မှုအပြည့်အဝနဲ့ဥစ္စာတွေမျိုးတစ်ခုပဲနဲ့ဆွေးနွေးခြင်းဟာဒီနေ့ကအကောင်းဆုံးတတ်တယ်လို့ရရှိစေပါမယ်ဆိုတဲ့အကြောင်းတက်မယ်လို့ပြောကြတယ်
တက်မတော်ဘက်ကတော့ငင်းငြေးရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အစိုးရရဲ့မူအတိုင်းလိုက်ပါဆောင်ရွက်မယ်လို့ဆိုပါတယ်မကြခင်ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းအရက်သားအချို့ထိခိုက်သေဆုံးခဲ့တဲ့ကိစ္စတွေကိုလည်းတက်မတော်ဘက်ကရှင်းလင်းပါတယ်။ကချင်ပြည်နယ်မြကြီးနားမြို့ပေါ်မှာဂျွန်လအတွင်းကကချင်လူငယ်ခွန်ဆန်းအောင်သေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းလင်းရမှာတော့အရင်တက်မတော်ကထုတ်ပြန်ထားသလိုပါပဲ။အရက်သားလူငယ်တွေဘက်ကတက်မတော်ကရဲဘော်နှုတ်ဦးနဲ့ခိုက်ရန်ဖြစ်ပွားပြီးမတော်တဆကြီထိမှန်ခဲ့တာလို့ပဲဆိုပါတယ်။ဒါကိုလည်းတက်မတော်ဘက်ကအသေးစိတ်စစ်ဆေးခဲ့ပြီးပြီလို့ပြောဆိုသွားပါတယ်။ရှမ်းပြည်နယ်မိုင်းယော်မှာအရက်သား9ဦးသေဆုံးခဲ့တဲ့ကိစ္စမှာတော့2ဦးဟာအပြန်အလှန်ပစ်ခတ်မှုကြောင့်တိတ်ဆုံးခဲ့တယ်လို့ဆိုပေမဲ့ကျန်5ဦးကတော့တက်မတော်ဘက်ကဖမ်းဆီးစစ်ဆေးထားစဉ်တိတ်ဆုံးခဲ့တာဖြစ်တယ်လို့တက်မတော်ဘက်ကဝန်ခံပြောဆိုခဲ့ပါတယ်ဒီအတွက်ဒီ5ဦးတိတ်ဆုံးခဲ့မှုနဲ့ပတ်သက်ပြီးစစ်ခုံရုံးဖွဲ့ပြီးအရေးယူကင်တွေစစ်ဆေးနေတယ်လို့ဒုဗိုလ်ချုပ်ကြီးမြထွန်းဦးကပြောပါတယ
်တို့တော့ကျွန်တော်တို့ကစစ်ဆေးတဲ့ကတည်းကပါပဲတော့တူတူရွာသားပဲဖြစ်ဖြစ်တောင်းကျမ်းတူတယ်ဒီကျွန်တော်တို့ကစစ်ဆေးတဲ့ကတည်းကကျွန်တော်တို့စီကစီနေဒီဥပဒေရှိပါဒီဥပဒေတွေကိုလိုက်နာလို့ပြောပါဒီဥပဒေတွေကိုမလိုက်နာဆိုလို့ရှိရင်ဒီစီကနေတွေ့ပြနေဆိုလို့ရှိရင်ကျွန်တော်တို့ကအရေးကြီးပါတော့ဖြစ်ပါတယ်အဲ့တော့ဒါကိုကျွန်တော်စစ်ခုံရုံးနဲ့အလားတူဖွဲ့စည်းစစ်ဆေးပြီးတော့ဒီလိုစစ်ဆေးနေတာဖြစ်ပါတယ်စစ်ဆေးပြီးတဲ့အခါမှာဒီဟာနဲ့ပတ်သက်ပြီးတော့ဘယ်သူတွေဘယ်လိုတောင်းအောင်ရှိတယ်ဆိုတာကိုကျွန်တော်တို့ဘယ်လိုအရေးကြီးလဲဆိုတော့ကျွန်တော်တို့ထုတ်ပြန်ကြည့်တာပေါ့မှာဖြစ်ပါတယ်သူတို့မိသားစုတွေအတွက်ကျွန်တော်တို့အပေါင်းဖြစ်တော့ကိုယ်ရင်စောင့်ရှောက်ပြီးတော့ထောက်ပံ့ပြီးတော့ဆိုတော့ဆိုတော့ကျွန်တော်တို့ဖြေချလုပ်ပါတယ်
အခုသတင်းစာရှင်းလင်းပွဲကတော့တက်မတော်အပေါ်အရက်ဖက်ကအမြင်မရှင်းတဲ့ကိစ္စတွေကိုအထူးသဖြင့်ရှင်းလင်းပြောဆိုခဲ့တဲ့ပွဲတစ်ခုလို့ယူဆနိုင်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်အတွင်းကအရက်သားအချို့တိတ်ဆုံးခဲ့တဲ့ကိစ္စပြင်ငင်းကြမ်းရေးနဲ့ပတ်သက်လို့လည်းတက်မတော်အနေနဲ့ငင်းကြမ်းရေးကိုအထူးလိုလားကြောင်းအဓိကထားပြောဆိုတာတွေ့ရပါတယ်။ဒါပြင် MCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုတိုင်းရင်းသားအဖွဲ့တွေကလက်မှတ်ထိုးဖို့အရေးကြီးတယ်ဆိုတာကိုလည်းအထူးထောက်ပြပြောဆိုတာတွေရှိခဲ့ပါတယ်။နိုင်ငံရေးနဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းပြည်တည်ငြိမ်မှုရှိတဲ့အချိန်လိုအပ်လာရင်တော့ဖွဲ့စည်းပုံကိုပြင်ဆင်ရမှာပဲဆိုတဲ့သဘောထားတွေကိုတပ်ပိုင်းဆိုင်ရာဘက်ကထုတ်ပေါ်ပြောဆိုသွားပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီအခုတစ်ဆက်ထဲမှာပဲမိုင်းကြရမြို့မှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစည်းအဝေးပေါ်အမြင်ကိုလည်းတင်ဆက်ပေးပါမယ်။ဒီလရဲမိုင်းကြရမြို့မှာကျင်းပမဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့မျက်နှာစုံညီအစည်းအဝေးဟာတိုင်းပြည်မှာငြိမ်းချမ်းရေးပုံမှန်တည်ဆောက်နိုင်အောင်အထောက်အကူဖြစ်စေမယ့်အစည်းအဝေးတရားဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။27ရာစုပင်လုံးညီလာခံနဲ့မိုင်းကြရတိုင်းရင်းသားစုံညီအစည်းအဝေးတွေအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့တနိုင်ငံလုံးဆိုင်ရာဒီအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကခေါင်းဆောင်တွေချင်းမိုင်မြို့မှာ၃ရက်တာဆွေးနွေးခဲ့ကြပါတယ်ဆက်သွယ်မြင်မြန်ထားတဲ့မခင်ဖြူထွေးကဆက်ပြီးပြောပြပေးပါမယ်ရှင် ဒီလနောက်ဆုံးဘက်ကချင်ပြည်နယ်မန်ကြာရံမြို့မှာလုံမဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့စုံကြီးအစည်းအဝေးဟာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်တစုံတရာထိခိုက်စရာဖြစ်လာမှာကိုစိုးရိမ်နေတဲ့အကြောင်းဒီနေ့ရန်ကုန်တိုင်းစစ်ဌာနချုပ်မှာလုပ်တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာစစ်ဘက်လုံခြုံရေးဆိုင်ရာအရာရှိတဦးကပြောသွားပေမဲ့လို့တိုင်းရင်းသားခေါင်းဆောင်တွေကတော့ဒီအစည်းအဝေးဟာငြိမ်းချမ်းရေးအတွက်ရည်ရွယ်ကျင်းပတာလို့ဆိုပါတယ်တပ်မတော်ဘက်ကစိုးရိမ်တယ်လို့မျိုးမန်ကြာရံအစည်းအဝေးဟာငြိမ်းချမ်းရေးကိုထိခိုက်နိုင်စရာမရှိဘူးလို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့လုပ်ငန်းအဖွဲ့ညှိနှိုင်းရေးတာဝန်ခံခေါင်းဆောင်တို့ဖြစ်တဲ့ဘရိုဆော့ကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့ဒီလက်မှတ်ရေးထိုးထားတဲ့အဖွဲ့ရတော့ဒီအခုမန်ကြာရာမှာကျင်းပမဲ့တိုင်းရင်းသားလက်နက်အဖွဲ့အစည်းအမျက်နဲ့ဆုံစည်းဝေးကညှိချင်းကြီးကိုပုံမိုပြီးတော့တည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့အဲ့လိုပဲယုံကြည်တယ်နည်းဒီညှိချင်းကိုထိခိုက်မဲ့ဆောင်ရွက်မှုတော့ကျွန်တော်တို့ဆောင်ရွက်မှာမဟုတ်ပါဘူးလိုရကကျွန်တော်တို့ရဲ့ရည်ချက်တမှာ27ရာစုပြင်လုံးပြည်သူညင်းချင်းညီလာကတဲ့ရောက်နိုင်ဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုကိုပြင်ဆင်တဲ့သဘောတည်းနဲ့ဆိုရင်အဲ့ဒီထိခိုက်မှုတော့မရှိပါဘူးသို့တော်လည်းပဲတချို့ကတော့စိုးရိမ်မှုရှိမှာပေါ့ကြေကြေပြတ်ပြတ်လှုပ်တယ်တချို့တိုင်းတော်လက်နက်ကိုင်ဖွဲ့စည်းတယ်လည်းပါတယ်နောက်တစ်ခုကလည်းဒီနိုင်ငံရေးပါတီပူးစလဲတဲ့ပါတယ်ဆိုတော့စိုးရိမ်မှုရှိမှာပေါ့နော်ဒါကဒါမဲ့ကျွန်တော်တို့ဘက်မှာကတော့အခုဒီနေ့ကျွန်တော်တိုင်းတော်လက်နက်ကိုင်ဖွဲ့စည်းရှိဖွဲ့ရဲ့ဒါဆွေးနွေးတာကတော့ပုံမှန်ပြည်တော်ရေးချက်တည်ဆောက်နိုင်ဖို့အတွက်ကျွန်တော်ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့ကိစ္စကိုဆွေးနွေးတာဖြစ်မှာ
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရေးဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေအနေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတိုင်ဦးဆောင်ကျင်းပဖို့ကြိုးပမ်းနေတဲ့27ရာစုပင်လုံညီလာခံနဲ့ဒီလာမယ့်မန်ကြာရန်အစည်းအဝေးတွေအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ခေါင်းဆောင်တွေရဲ့၃ရက်ကြာအစည်းအဝေးကိုဒီလ18ရက်နေ့ကနေ20ရက်နေ့အထိချင်းမိုင်မြို့မှာကျင်းပခဲ့တဲ့အကြောင်းလဲဘရူဆော့ကွယ်ထူဝင်းကပြောပါရယ
်အဓိကကတော့ကျွန်တော်တို့အခုလက်ရှိဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအပေါ်မှာမူတည်ပြီးတော့အထူးသဖြင့်ပေါ့လေအခုကျွန်တော်တို့ပြည်တော်စုရင်းချမ်းညီလာခံ27ရာစုပင်လုံကျွန်တော်တို့တည်ရတဲ့လောက်ကဩဂတ်စ်လအကုန်ပိုင်းမှာနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကလည်းခေါ်ယူဖို့သမထားတဲ့အပေါ်မှာကျွန်တော်တို့တိုင်းနယ်လည်းငယ်ဖွဲ့စည်းတဲ့လက်မှတ်ရေးထိုးတဲ့အဖွဲ့တွေကကြိုတင်ပြင်ဆင်တဲ့အနေနဲ့ဟိုကျွန်တော်တို့ဆွေးနွေးပွဲလုပ်တာပါနောက်တစ်ချက်ကအခုကျွန်တော်တို့ဒီအကြခင်မှာကျွန်တော်တိုင်းနယ်လည်းငယ်ဖွဲ့စည်းတဲ့စုံကြီးမျက်နှာစည်းဥပွဲမှာအတက်ရောက်ဖို့အတွက်လည်းကျွန်တော်တို့လက်မှတ်ရေးထိုးတဲ့အဖွဲ့တွေကလည်းဒါကိုကြိုတင်ပြင်ဆင်တဲ့နဲ့ဆွေးနွေးတာပါနောက်တစ်ခုကတော့ကျွန်တော်တို့အခုလက်ရှိပေါ်လက်မှတ်ရေးထိုးတဲ့အဖွဲ့တွေကဆက်လက်ပြီးတော့ရေးချမ်းပေါ်ဆောင်တဲ့နေရာမှာလိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်မှုတွေကိုဆောင်ရွက်နိုင်ဖို့အတွက်ဒါကိုသုံးသပ်ပြီးတော့ဆွေးနွေးရှေ့လုံကားစီချတာဖြစ်ပါတယ်
။အစိုးရကဦးဆောင်ပြီး27ရာစုပင်လုံညီလာခံပေါ်ပေါက်ရေးကြိုးပမ်းနေပေမဲ့လို့တိုင်းရင်းသားဒေသတချို့မှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အခြားလက်နက်ကိုင်ပြည်ပတ်ခါတွေကတော့ဆက်ပြီးတော့ရှိနေသေးပါ။ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ပြီးဖေဖော်ဝါရီပြည်ထောင်စုထူထောင်ရေးသဘောတူညီချက်တွေရတဲ့အထိမဟာမိတ်တိုင်းရင်းသားအဖွဲ့တွေနိုင်ငံရေးအင်အားစုတွေအစိုးရတက်မတော်တို့နဲ့ညှိနှိုင်းကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဘရိုဆော့ကွယ်ထူဝင်းကပြောပါရယ်ဒီနေ့နောက်ဆုံးနေ့အဖြစ်ကျင်းပခဲ့တဲ့ဒီ၃ရက်တာတိုင်းရင်းသားခေါင်းဆောင်တွေရဲ့အစည်းအဝေးမှာတော့အပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့၈ဖွဲ့ကခေါင်းဆောင်တွေနဲ့အကြံပေးပုဂ္ဂိုလ်တွေစုစုပေါင်း၄၀ကျော်တက်ရောက်ခဲ့ကြတာပါရှင်
မန်ကင်ပြည်တွင်းဆက်သွယ်အမြင်မြန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ဗဟိုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932382555ကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9:00ကနေ10:00အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကြောဇန်သာရဲ့မြန်မာရေးသုံးသပ်ချက်တွေပြင်တပတ်တွင်အားကစားသတင်းကိုလည်းနားဆင်ရမှာပါ။မြန်မာရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
One reason for that is because the NLD has put constitutional reform
on George Washington တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခ Christina Frank ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာအရင်ဆုံးတော့တောင်ကိုရီးယားကိုထွက်ပြေးလာတဲ့မြောက်ကိုရီးယားကလင်းငယ်တို့အကြောင်းကိုတင်ပြပေးပါမယ်မြောက်ကိုရီးယားနိုင်ငံကထွက်ပြေးလာပြီးတရုတ်နိုင်ငံမှာနိုင်ငံမဲ့ဘဝနဲ့ဆင်းဆင်းရဲရဲနေထိုင်ခဲ့ရပြီးနောက်တောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာတဲ့ကလင်းငယ်တို့ကိုခရစ်ယာန်မစ်ရှင်အဖွဲ့တစ်ဖွဲ့ကကူညီနေပါတယ် VOA သတင်းတော့ Brian Fedden ကဆိုမျိုးမှရှိတဲ့ဒူရီဟာနာနိုင်ငံကကျောင်းမှာတက်ရောက်နေတဲ့ကလေးငယ်တွေရှိရာကိုတွားရောက်ပြီးဒီအကြောင်းသတင်းပေးပို့ထားပါတယ်ကိုအောင်ကဆက်ပြီးတင်ပြပေးပါပါရှင
်တရုတ်နိုင်ငံမှာနိုင်ငံမဲ့ဘဝနဲ့တရားမဝင်နေထိုင်ခဲ့ရသူမြောက်ကိုရီးယားကလေးငယ်တွေနဲ့သူတို့ရဲ့မိခင်တွေကိုဒူရီဟာနာခရီးယန်ဖခင်ရဲ့ဓမ္မဆရာချွန်ကီဝန်းကအကူအညီပေးနေပါတယ်တရုတ်နိုင်ငံနဲ့ကိုရီးယားနယ်စပ်တစ်လျှောက်လုံခြုံရေးတင်းကျပ်ထားတာကြောင့်မြောက်ကိုရီးယားနိုင်ငံကထွက်ပြေးသူအရေးအတွက်ရော့ကျသွားပေမဲ့အမျိုးသမီးရှားပါးနေတဲ့တရုတ်နိုင်ငံသားတွေအတွက်ဇနီးတွေနောက်အိမ်ပေါ်လုပ်ငန်းနဲ့လိမ်လုံသားအဖြစ်ခိုင်းစေဖို့လူကုန်ကူးသူတွေဟာနေကြားဆောင်စစ်သားတွေကိုလက်ငွေပေးပြီးအမျိုးသမီးတွေကိုမြောက်ကိုရီးယားနိုင်ငံစီကခေါ်ထုတ်နေစေပဲလို့ Pastor ချွန်ကီဝန်းကပြောပါတယ်
ကတ중국에서는그런수요가
많아요. မျိုးသမီးတွေကိုဝယ်ကျင်တဲ့သူအများကြီးရှိပြီးမြောက်ကိုရီးယားကထွက်ပြေးလာခြင်းသူတွေလည်းပေါ်ပါတယ်
။အဲ့လိုထွက်ပြေးလာသူအမျိုးသမီးတွေကနေမွေးဖွားလာသူကလေးငယ်အများပြားတရုတ်နိုင်ငံမှာရှိနေပြီးသူတို့အနေနဲ့တရားမဝင်နေထိုင်နေရတဲ့အခြေအနေမှာမတရားအနိုင်ကျင့်ခံရမှုကနေထွက်ပြေးနိုင်အောင်ချွန်ကကူညီပေးပါတယ်။အသက်15နှစ်အရွယ်ဟန်ယီဆူးက
တရုတ်နိုင်ငံမှာနေရတော့ကတကယ်ကိုအန္တရာယ်များပေမဲ့ကိုရီးယားမှာတော့လွတ်လွတ်လပ်လပ်နေရပါတယ်။
အခုနှစ်နွေရာသီဒူရီဟာနာနိုင်ငံကကျောင်းမှာတော့မြောက်ကိုရီးယားကထွက်ပြေးလာတဲ့ကလင်းငယ်တွေဟာနယူးယောက်မြို့ Little Flock Korean ဖခင်ကျောင်းကအမေရိကန် Korean ကလင်းငယ်အများစုပါဝင်တဲ့ကျောင်းသားတွေနဲ့အတူစာသင်ကြားရပါတယ်။အသက်အရွယ်ငယ်ရွယ်သူအုပ်စုနှစ်ခုအကြားခွဲခြားရခဲ့ပေမဲ့သူတို့တွေဟာမတူညီတဲ့ကမ္ဘာနှစ်ခုကလာကြသူတွေပါ။ပုံမှန်ကောင်းမွန်တဲ့ဘဝတည်းအတွက်နိုင်ငံကထွက်ပြေးဖို့ကြိုးစားရင်ထောင်ဒဏ်ချမှတ်ခံရတာဒါမှမဟုတ်ဒီတဲ့ပူပြင်းထန်တဲ့အပြစ်ပေးတာကိုခံရနိုင်ပေမဲ့စီးရဲပွဲတွေပြီးဆာလာမုတ်တိတ်မှုတန်းကနေထွက်ပြေးလာရတာကိုမှတ်မိနေသူကတော့အသက်20အရွယ်ယူအွန်ကျောင်းမှာ
ကိုယ်ကြီးကဖရဲနာ그런 게
လမ်းတွေပေါ်မှာမြက်တောင်မရှိတော့ပါဘူးလူတွေဟာအစားအစာချက်မြက်တွေကိုပိုစားနေရလို့ပ
ါအသက်17နှစ်အရွယ်ခင်ချွန်းဦးကတော့သူ့ဖခင်တရုတ်မျိုးသားရဲ့နှိပ်စက်မှုကြောင့်ဒဏ်ရာရရှိခဲ့ပါတယ
်အပက
အဖေကတိတ်ဆိတ်မမှန်တော့သူလုပ်လိုက်တာပါ
သူအကူအညီပေးနေတဲ့မြောက်ကိုရီးယားကထွက်ပြေးလာသူအများစုမှာစိတ်ဒဏ်ရာရစရာတွေတွေ့ကြုံခဲ့ရတယ်လို့ခရီးယန်ဓမ္မဆရာချွန်းကပြောပါရယ်အခုခါမှာတရုတ်နိုင်ငံဘွားမြောက်ကိုရီးယားကလင်းငယ်ပေါင်း3000လောက်ရှိနေပြီးသူတို့တွေကနိုင်ငံမဲ့တွေဖြစ်တာကြောင့်ပညာရေးနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းပုံမှန်မရရှိပါဘူးခင်ဗျာ
ကိုအောင်တင်ဆက်ကြတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဘက်ကိုဆက်ပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့27ရာစုပင်လုံညီလာခံမတိုင်ခင်တနိုင်ခင်လုံးအပြစ်ခတ်ရဆဲရဲအတွက်အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေတွေ့ဆုံညှိနှိုင်းတဲ့တဲ့တွင်ဒီနေ့ကျင်းပတဲ့အာဇာနည်နေ့ AD ထူးခြားမှုအကြောင်းစာတာတွေကိုတင်ပြပေးပါမယ်မိုင်းအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်သတင်းမီဒီယာတွေကအက်ဒီတာအများစုစိတ်ဝင်စားကြတဲ့သတင်းကတော့ညဉ့်ညိုင်းနဲ့ပတ်သက်တဲ့27ရာစုပင်လုံညီလာခံမတိုင်ခင်တနိုင်ငံလုံးအပြစ်ရဖို့တပြည်နဲ့ကြီးညာမယ်ဆိုတဲ့ကိစ္စကိုနိုင်ငံတော်ရဲ့အတိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးစုများ Federal Council UNFC ခေါင်းဆောင်တွေဆွေးနွေးကြတဲ့သတင်းဖြစ်ပါတယ်။နှစ်ပေါင်းရှည်ကြာပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ညဉ့်ညိုင်းရေးဟာအများစုလူလားတောင်းတစွာနဲ့မျှော်လင့်နေတဲ့ကိစ္စဖြစ်တာကြောင့်အခုလိုညဉ့်ညိုင်းနဲ့ပတ်သက်လို့သတင်းတွေဦးစားပေးပြီးတော့ဖော်ပြနေကြတာလည်းဖြစ်ပါတယ်။အခုဆွေးနွေးပွဲပုံစံကိုမိသားစုဝင်တွေပုံတရံနဲ့ဆွေးနွေးကြကြတယ်ဆိုပြီးတော့သတင်းတွေမှာဖော်ပြထားပြီးဇပွဲဝိုင်းအတွင်ခင်းကျင်းထားတဲ့အခင်းကျင်းတွေနဲ့ဆွေးနွေးကြတာဖြစ်ပါတယ်။နှစ်ပေါင်းအတန်ကြာကျင်းပခဲ့မှုတဲ့ဆွေးနွေးပွဲတွေမှာနှွေးထွေးမှုမရှိဘူးလို့ပြောဆိုခံခဲ့ရပြီးတဲ့နောက်အခုဒီချိန်ဆွေးနွေးပွဲမှာတော့လက်ရှိအစိုးရဘက်ကဒီလိုမိသားစုဝင်တွေလို့ပုံတရံနဲ့ဆွေးနွေးကြတာဖြစ်တယ်ဆိုပြီးတော့သတင်းစာတွေမှာရေးသားခဲ့ကြပါတယ်။အခုတပတ်ညဉ့်ညရေးဆွေးနွေးပွဲအပအဝင်တခြားသတင်းအက်ဒီတာတွေစိတ်ဝင်စားကြတဲ့အကြောင်းအရာတွေကိုမြန်မာနောင်သတင်းအေဂျင်စီကအက်ဒီတာကိုဇာနီဝင်းကအခုလိုပြောပြပါဗျာ။
အစ
ိုးရပြောတဲ့21ရာစုပြင်လောင်ဆိုတဲ့ကိစ္စလေးအစိုးရအခုလာထဲမှာလုံမယ်ပေါ့တိုင်းနာနဲ့နိုင်ငံဖွဲ့တွေကလည်းမိုင်းကြရမှာညှိနှိုင်းကြမယ်ဆိုပြီးတော့အဲ21ရာစုပြင်လောင်မတိုင်ခင်သူတို့တွေ့ကြတယ်ဆိုတော့ဒီသတင်းတွေကိုနိုင်ငံရေးပြည်သားတွေလည်းရောစာစပ်ပတ်ပိတ်သက်တွေရောတော်တော်လေးစိတ်ဝင်စားတယ်လို့ကျွန်တော်တို့သတင်းသမားတွေကလည်းတော်တော်လေးစိတ်ဝင်စားတယ်အဲအဲ့အချိန်မှာကျွန်တော်ဆက်ကြည့်ရရန်ကုန်လာပြီးတော့တိုင်းနာနဲ့နိုင်ငံဖွဲ့တွေနဲ့တွေ့တယ်ပေါ့ဗျာပထမဆုံးချိန်အဲတွေ့ဆုံနေမယ်ပေါ့ဒီကလည်းညီညာရေးဆွေးနွေးပွဲနောက်ဆက်တွဲသတင်းဆိုတော့ကျွန်တော်ကစိတ်ဝင်စားပေါ်ပြကြရတွေ့ရတယ်စပတ်တွေကလည်းဒီအရေကိုသဘောကျတာလေးဖတ်ရတာနောက်တစ်ခုကအဲမဘာသာအဖွဲ့ရှိစဉ်မရှိစဉ်ဆိုတဲ့သတင်းရဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့အဲမှာတမလောကဝေးဦးစီးချုပ်ကလည်းဒီဖြစ်ရနောက်ပိုင်းမျိုးဘာသာတဒနာတောင်းလျှောက်တဲ့နေရာမှာအကျမ်းမဖက်ဖို့လို့ပေါ့နော်ဒီကတော့ဒီအကျမ်းဖက်ဖို့ဆိုတဲ့စကားလုံးတော့မတုံးပေါ့ဗျာဒီအဲ့လိုမျိုးသဘောဆန်ဆန်ကရခိုင်ပြည်နယ်စစ်တပ်မျိုးရောက်တော့မှသူကပြောသွားတယ်မျိုးဘာသာတဒနာဆောက်ရှောက်တာကောင်းပါတယ်ဒါပေမဲ့ဒီဟာဆောက်ရှောက်တာညင်သာတိမ်မွေးဖို့လိုတယ်ဆိုပြီးတော့သူကပြောသွားတယ်ဒီဒီဟာတော့မဘာသာအဖွဲ့ရှိရမရှိရဆိုရဖြစ်ရနောက်ပိုင်းဆက်ဆက်တဲ့ပြင်းတို့ပါပဲမဘာသာအဖွဲ့ရှိရမရှိရဆိုတာကမြန်မာပြည်ရင်းရေးမြန်မာနိုင်ငံရေးနဲ့အများကြီးဆက်ဆက်တယ်လေအများကြီးဆက်ဆက်တဲ့ခါကျတော့ပျော်ရီယာပဏိပကနဲ့ဆက်ဆက်တဲ့ပြင်းလဲဖြစ်တယ်ဆိုတော့စပတ်သူတော်များစိတ်ဝင်စားတယ်စပတ်သူတွေစိတ်ဝင်စားမယ်ဆိုတာလည်းလင်းသမားတွေကပြည်တော်ကြောင့်မလို့ဒါတွေကမျက်နှာဖုံးတဲ့ပြင်းဖြစ်နေတာပေါ့
နောက်ထပ်တင်ပြခြင်းနဲ့အကြောင်းအရာကတော့ဒီနှစ်ကျင်းပပြုလုပ်တဲ့အာဇာနီနေ့လွမ်းသူပန်းခွေချပွဲကိုတမတော်ကာဝေးဦးစည်းချုပ်ကိုယ်တိုင်တက်ရောက်ခဲ့တဲ့တွင်ဖြစ်ပါတယ်ကာဝေးဦးစည်းချုပ်အဆင့်ရှိသူကိုယ်တိုင်တက်ရောက်လို့မရှိတာကြာမြင့်ခဲ့ပြီဖြစ်တဲ့အတွက်ထူးခြားမှုတစ်ခုဖြစ်နိုင်ငံတကာတွင်စာတချို့မှာလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဇာနီနေ့အလေးပြုနေပုံတွေကိုဦးစားပေးပြီးတော့ဖော်ပြခဲ့ကြတာတွေ့ရပါတယ်ဒါ့အပြင်ဒေါအောင်ဆန်းစုကြည်ပြုလုပ်တဲ့အာဇာနီနေ့ဆွမ်းကပ်ပွဲမှာပါတက်ရောက်ခဲ့တဲ့အတွက်တမတော်နဲ့အစိုးရကမှဆက်ဆံရေးအပေါ်တုံ့တက်ချက်တွေထွက်ပေါ်လာခဲ့ပါတယ်ကနဦးအရင်ရက်တွေကလေးကနီးနီးကပ်ကပ်ဆက်ဆံရေးတွေရှိခဲ့တယ်လို့အခုလိုအာဇာနီနေ့မှာထူးခြားတဲ့လှုပ်ဆောင်ချက်တွေကြောင့်သတင်းမီဒီယာတွေရဲ့အမြင်မှာဒီနှစ်အာဇာနီနေ့ဟာထူးခြားတဲ့နေ့ဖြစ်တယ်ဆိုပြီးတော့ရေးသားဖော်ပြခဲ့ကြပါတယ်အာဇာနီကုန်းမှာတွားရောက်ပြီးတော့သတင်းရယူခဲ့တဲ့ AOD သတင်းဌာနသတင်းတောက်မတ်သူစာကဒီနေ့လာရောက်ခဲ့ရတဲ့ပြည်သူတွေရဲ့အခြေအနေနဲ့သူသတင်းယူခဲ့ပုံတွေကိုအခုလိုပြောပြပါတယ်
လုံးကြုံရေးရတော့တဆင့်ပြီးတဆင့်သွားတာပေါ့နော်ပြီးတော့တို့တွေတတ်မှတ်ထားတဲ့နေရာပေးထားတယ်ဒီအာဇာနီကုန်းရဲ့နှစ်ဖက်စလုံးမှာတစ်ဖက်တစ်ချက်စီမှာတော့မီဒီယာတွေကိုနေရာပေးထားတယ်နောက်တော့7နာရီဒီ5မိနစ်လောက်ကြာတော့ပြည်သူတွေကိုပေးဝင်တယ်ပြည်သူတွေကလည်းမနစ်ကတည်းကတော်တော်များတယ်ပြည်သူတွေကမနစ်ကမလာဘူးဒီနေ့ကျမှရဲလာခြင်းနဲ့ TV မှာညင်နေရတယ်ပေါ့နော်ဟိုဒီအာဇာနီနဲ့ပတ်သက်ပြီးတော့အဲ့လိုထုံလွင့်တာတွေပြီးတော့လည်းရေဒီယိုလွှင့်တာတွေပြီးအွန်လိုင်းကနေပြီးတော့အာဇာနီနဲ့ပတ်သက်တာတွေတောက်လျှောက်တင်တာတွေတို့မြင်ရတော့တယ်တို့အရင်လာခြင်းရတယ်ပေါ့နော်ပြည်သူတွေရောက်ဆိုရင်တော်တော်နေဝေးဝေးရနေပြီးတော့တို့လာပြီးမိသားစုလိုက်ကိုလာကြတာပါသူလာပြင်လည်းဖြစ်ပြန်ဆိုတော့ဖះပေါ်တိုင်ရင်လည်းကျွန်တော်တို့ရင်မပြန်ကြတော့ဘူးတဲ့ဒီအာဇာနီဘိမ်းမောင်တစ်ခါမှမတက်ဘူးပေါ့နော်အဲ့ဒါနဲ့ကျွန်တော်မိသားစုဒီလာတက်ကြတယ်ဆိုတော့ဒီနေ့ပြည်သူတွေကတော်တော်ဝေးဝေးနေပဲမရမကောက်လာမယ်ဆိုတော့အာဇာနီကိုအဲ့သဘောထားနဲ့ကိုရအောင်သွားကြတယ
်အာဇာနီနေ့အထိမ်းအမှတ်ဖြစ်အာဇာနီတွေကြာဆုံးခဲ့တဲ့အတွင်းဝင်ယုံဝင်းကြီးများယုံကိုလည်းအများပြည်သူတွေအတွက်တရက်တာဖွင့်လှစ်ပြတာပြီးအာဇာနီဘိမ်းမန်ဗိုလ်ချုပ်ပြတဲ့ဆရာတွေမှကြီးရှုသူတွေအလွန်များပြားခဲ့ပါတယ်နောက်ဆုံးအနေနဲ့ဒီတစ်ပတ်မီဒီယာမြင်ကွင်းမှာတော့ရန်ကုန်တိုင်းဝင်းကြီးချုပ်ရဲ့ BRT ခီးစဉ်ရဲ့ဓာတ်ပုံတွေပြီးတော့အာဇာနီနေ့သတင်းဓာတ်ပုံများအပြင်ညဉ့်ညံ့ရေးအကျိုးဆွေးနွေးပွဲအကြောင်းအလေးထားပြီးတော့ဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းဒီကုန်းချုပ်လဲရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်အခုခါ NLD နဲ့တက်မတော်တို့ဟာတစုံတစ်ခုသောအတိုင်းအတာရှိတဲ့အပြန်အလှန်နားလည်မှုရှိပြီးလက်တွဲဆောင်ရွက်နေကြတယ်လို့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူပါမောက်ခ Christina Frank ကဆိုပါတယ် NLD အစိုးရရဲ့ရရှိထားတဲ့ဆွဲဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်နိုင်မှုအလားအလာတွေကိုဒီရက်ပိုင်းအတွင်းကပဲမြန်မာပြည်ကနေပြန်လည်ရောက်ရှိလာတဲ့ပါမောက်ခ Frank နဲ့ဦးကျော်စန္ဒာတို့ကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
အမေရိကန်ခရစ်စနာသင်းစ်ကညမနင်္ဂမ NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well I think that the NLD government has created an atmosphere of relative stability in the country
okay. which has been NLD အစိုးရဟာအတော်လေးတည်ငြိမ်တဲ့အခြေအနေတရက်ကိုဖန်တီးထားနိုင်ပါတယ်ဒါဟာအပြုသဘောဆောင်ပါတယ်စစ်တပ်နဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးကိုရုပ်စွာအဆုံးအခိုက်အတန့်အပြင်ဖော်ဆောင်ထားပါတယ်။ဒီလိုလုံနိုင်တာကလည်း NLD ဟာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုလောလောဆယ်ရပ်ဆိုင်းထားလို့ဖြစ်ပါတယ်။ ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါအခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေလျော့နေသွားတယ်လို့ဆိုကြနေပ
ါဆိုတော့စစ်တပ်ရဲ့အခန့်ကဏ္ဍကိုစိန်ခေါ်မှုရှိမှမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NLD အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသားခင်ဗျာ
I think that this is you know a relationship that has many aspects to it
ဒီစစ်ဆင်ရေးမှာအကြောင်းအချက်အများပြပါဝင်နေတယ်လို့ထင်ပါတယ် NLD နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီတဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့တဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါနောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငြိမ်းချမ်းရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘလို့သဘောတူညီမှုရရှိထားတယ်ဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးရည်မှန်းချက်ကတော့စစ်တပ်အတံလျာကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှာ25ရာခိုင်နှုန်းနေရာယူထားတာတွေကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့ငါးနှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်နိုင်မယ်လို့ထင်ပါလားခင်ဗျာ
That's hard to say the military commander in chief Min Aung Hlaing has said that
ဒါပြောခဲ့ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်ဒါကိုဆွေးနွေးမယ်လို့ဆိုထားပါတယ်နောက်ငါးနှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီငါးနှစ်အတွင်းငြိမ်းချမ်းရေးရနိုင်မလားစစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုလျှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
တကယ်တော့တိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ပေါ်မှာအဓိကမူတည်နေပါတယ်။အဲ့ဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတပဲဆိုတော့စစ်တပ်နောက်ဆုံးမှငြိမ်းချမ်းရေးရနိုင်မယ်လို့ဆိုကြပါတယ
်။ Well, I think that the main concern at the moment for the ethnic armed groups is to see the end of military offensive.
ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးသတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တက်ဆွဲထားမှုတွေကိုရှော့ချပေးဖို့ကိစ္စတွေပါဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ဒီတိုင်းရင်းသားတွေဘက်ကလက်နက်ကင်အင်အားစုအလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်ဒါဟုစစ်တပ်ကအခုထိလက်မခံသေးပါဘူးဒီကိစ္စမှာအလျှော့တင်းတချို့တော့ရှိကောင်းရှိလာနိုင်ပါတယ
်ပြည်ပသုံးသပ်သူတချို့ကဆိုကြပါတယ်မြန်မာနိုင်ငံမှာမူရင်းစေလုပ်ငန်းဟာလုံးဝရဆိုင်ဖို့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုပ်ငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်နေလို့ဆိုပါရယ်။ဆိုတော့လုံးဝမျက်ကွယ်ပြုမထားတော့မှဒီမူရင်းစေလုပ်တဲ့ကိစ္စကိုတော့နည်းနည်းအလျှော့အတင်းလုပ်ရမယ့်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါရယ်။
Well, for the ethnic armed groups, they feel that they need to maintain their forces until they are sure that their rights will be guaranteed.
Okay, ကျွန်မအမြင်ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေ။သူတို့အဖွဲ့အစည်းတချို့ကလည်းမူရစ်စေဝါ၊ကုံသွယ်ရေးနဲ့မလွတ်ကင်းကြဘူး။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထည့်သွင်းစဉ်းစားရမှာတစ်ချက်ကဒီပြည်ပခရီးနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတယ်ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုရှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါ။တကယ်တော့ဒီမူရစ်စေဝါအပါအဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကင်တွေကြီးပဲမဟုတ်ပါဘူး။ဆိုတော့ဒါတွေဟာကြည်ကြည်ပြင်းပြင်းကင်တွယ်ရမယ့်ကိစ္စပါပဲ
။နောက်ပြဿနာတစ်ရပ်ကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးတဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခွဲခြားဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်။ဒီကိစ္စကိုလည်းပဲနိုင်ငံတော်ကအများကြီးဝေဖန်ကြပါတယ်။အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတော့မှရုပ်သိမ်းဖို့လက်တွန့်နေတာတွေ့ရပါတယ်။
Well, I think that this is a real challenge in Myanmar, but there seems to be
ဒါဟာမြန်မာနိုင်ငံအတွက်တိုက်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါ။ဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်။တန်ခါမဟာနာယကအဖွဲ့ရဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ခါအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်။ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတီးခတ်လိုက်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်။ဒီလိုအပြုတ်မူကိုဆက်လက်ပြီးလက်ပိုက်ကြည့်နေမယ်မဟုတ်ဘူးဆိုတာပြသလိုက်တာ ဒီအပြောင်းလဲတည့်ရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင့
်အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ဘယူရိုကရေစီအုပ်ချုပ်ရေးရန်တရာအရေးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူးဆိုတော့အစိုးရကမူဝါဒအကောင်တွေကိုချမှတ်လိုက်ပြီးတိုင်အောင်ဒီဘယူရိုကရေစီအုပ်ချုပ်ရေးရန်တရာလက်တွဲအကောင်ထဲမှာဖော်နိုင်မှုဆိုတာတွေးရပါတယ်ဒီကိစ္စကော NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ်အလားအလာတွေးမိပါလား
Yeah, I think with regard to the bureaucracy, there are really two issues. One is corruption within the bureaucracy.
Okay, အထောက်ရရန်ရနဲ့ပတ်သက်ပြီးတော့ပြဿနာနှစ်ရပ်ရှိတယ်လို့ကျွန်မထင်ပါတယ်။တစ်ခုကဒီခြားစားပျက်စီးမှုနောက်တစ်ခုကကြတော့ဒီမူဝါဒတရက်ကိုလူမှုအတွက်အကျိုးရှိအောင်ဖော်ဆောင်နိုင်တဲ့အရေးချင်းမရှိတာပဲဖြစ်ပါတယ်။အခုတွေ့နေရတာကတော့အစိုးရအနေနဲ့ဒီအဂတိလိုက်စားမှုခြားစားပျက်စီးမှုရှော့ချရေးကိုဂရုစိုက်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့ဒီအုပ်ချုပ်ရေးရန်တရာအနေနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်။ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး။ NLD အတွင်းမှာလည်းတွေ့ရပါတယ်
။ဆိုတော့ Christina ရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုတိမယ်ဆိုရင်နောက်လာမယ့်၅နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်မျှော်မှန်းနိုင်မှာခင်ဗျာ
။I think it's hard to say right now what the end result will be 5 years from now but
ဒါကတော့ဒီနောက်9နှစ်ကြာရင်ပေါ့လေဘလို့ဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအာဏာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဥသိမ်းဆိုင်အစိုးရလက်ထက်မှာဖြစ်ထွန်းလာတဲ့အာဏာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်၅နှစ်အကြာမှာပြေလည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
ခရစ်စတီနာပြီးခဲ့တဲ့သောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေစဉ်ဘဝကိုမြင်တွေ့ခဲ့ရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝကတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်အစိုးရဘက်ကလူတွေကိုဒီအရက်ဖက်အဖွဲ့အစည်းကလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေ။ဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါဗျ။အဲ
ဒါမြန်မာပြည်သူတွေရဲ့နေစဉ်ဘဝကိုအိန္ဒိယနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ဆင်းမယ်ဆိုရင်ဟုတ်ခင်ဗျာ။
Well, certainly most people in Myanmar are still working in the agricultural sector.
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလောက်ကင်နေကြဆဲပါပဲမြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနဲ့ပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါတယ်လှုပ်ဆရာကိစ္စတွေကတော့အများကြီးပါပဲဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်တုံညာကနေတရားရာဂိုင်နှုန်းကိုရောက်ဖို့က3လအတွင်းတစ်နှစ်အတွင်း5နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူတို့ကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလိုချင်တာပ
ါဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုကြာတာပတင်းနဲ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရပါရှင်
နိုင်ငံတွင်းမှာစားတောက်ကုန်ဈေးနှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညှိညူပြောဆိုတာတွေနေ့စဉ်နဲ့ညကြားနေရပါတယ်။ကုန်ဈေးနှုန်းတွေကငြိမ်မနေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလစာတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်ဈေးနှုန်းတည်ငြိမ်အောင်အဲ့ဒီကနေတစဉ်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်ဈေးနှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်ဈေးနှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ဖုန်းနံပါတ်က1-239-38-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရယ် VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်အခုတော့တစ်ပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်ကိုရရန်နိုင်စူးစီးတင်ပြထားပါရယ်ရှင်
2016โอลิมปิกပြိုင်ပွဲအတွက်တော့ရီယိုဒီဂျနေရိုမြို့ကတော့အဆင်သင့်ဖြစ်နေပါပြီ။လာမယ့်โอลิมปิกပြိုင်ပွဲအတွက်ရီယိုမြို့ဟာအပြည့်အဝပြင်ဆင်ထားပြီးဖြစ်တယ်လို့ပြိုင်ပွဲကျင်းပရေးတာဝန်ရှိသူတွေနဲ့9နာရီကြာတကပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်ရီယိုမြို့တော်ဝန်အက်ဒဝါဒိုဘေးစ်ကပြောဆိုလိုက်တာပါ
။ Mas obviamente durante o jogo
ဒါပြင်โอลิมปิกပြိုင်ပွဲအတွက်အခြေခံအဆောက်အအုံစီမံကိန်းတွေပြီးသွားပြီဖြစ်ပြီးတော့မြေအောင်ရထားလမ်းပြန်လည်ပြည့်ဝတီစောက်တာတွေလည်းနောက်ဆုံးအပြီးသက်အဆင့်မှာရောက်နေပြီဖြစ်တယ်လို့ပြောပါတယ်။ဒါပြင်နိုင်ငံတကာကလာပြန်ကြမဲ့အားကစားသမားတွေကိုကျန်းမာရေးစောင့်ရှောက်မှုကောင်းကောင်းပေးနိုင်အောင်ခင်မီစေယုံတစ်ခုစောက်ထားပြီးတော့အပြည့်အဝပြင်ဆင်ထားတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့ရှောက်စီနီးပြတဲ့အန်တိုနီယိုကွန်တီကသူ့အနေနဲ့ရှောက်စီနီးပြဖြစ်လာတာကိုဂုဏ်ယူပြီးတော့စိတ်လှုပ်ရှားမိတယ်လို့ပြောလိုက်ပါတယ်
။ Yeah, I'm very happy to start.
ကျွန်တော်အနေနဲ့နိုင်ငံသစ်မှာလှုပ်လို့ရမှာကိုပြောပါတယ်။ရန်ကောင်းတဲ့နိုင်ငံဖြစ်တယ်လို့အင်္ဂလန်မှတ်ပြီးဝက်ကလည်းသိကောင်းပါတယ်။ Premier League ကရန်ခက်တယ်လို့ကျွန်တော်ထင်တယ်။ချန်ပီယံဖြစ်နိုင်တဲ့အသင်းက6သင်း9သင်းလောက်ရှိတာကြောင့်ကမ္ဘာပေါ်မှာအခက်အဆိုးအမှတ်ပေးပြိုင်ပွဲပါ။ဒီထဲမှာချယ်ဆီကလည်းအသင်းကောင်းတစ်သင်းပါ။ကျွန်တော်တို့ကတော့ဒီလိုအသင်းကောင်းတစ်သင်းမှနီးပြတဲ့ဖြစ်လာရတာကိုဂုဏ်ယူပါတယ်
။ပြီးခဲ့တဲ့ယူရို2016မှာကွန်တီရဲ့အီတလီအသင်းဟာဒုတိယဆက်မှာစပိန်ကိုအနိုင်ယူပြီးควอတာဖိုင်နယ်မှာဂျာမနီကိုပယ်နယ်တီမှာရှုံးပြီးတော့ထိပ်တန်းအသင်းတစ်သင်းဖြစ်တယ်ဆိုတာကိုပြသနိုင်ခဲ့ပါတယ်။သူ့အနေနဲ့ရှော့စီးကိုလည်းထိပ်တန်းအသင်းတစ်သင်းအဖြစ်နဲ့အောင်မြင်မှုတွေပြန်ရအောင်လုပ်သွားမယ်လို့ပြောလိုက်ပါတယ်
။ In Italia ecco voi mi conoscete bene quindi io penso di portare
မင်းကြားနိုင်မှာသူနီးလန်းနဲ့သူရှိကြတယ်မလား။ဘောလုံးနဲ့ပတ်သက်တဲ့သူတို့ရဲ့အတွေးအခေါ်ယူဆတွေစိတ်ကူးတွေကျွန်တော်မှလည်းအဲ့ဒီလိုပဲကစားသမားတွေအတွက်စိတ်ကူးတွေနှီးလန့်တွေရှိပါတယ်ကျွန်တော်ကအလုပ်လုပ်ရတာကိုပဲကြိုက်တယ်ကျွန်တော်တိတာကအလုပ်လုပ်မှပဲအနိုင်ရမှာပါချယ်ဆီအနေနဲ့အားလုံးနဲ့ရှင်နိုင်တဲ့အသင်းဖြစ်ဖို့ချန်ပီယံလိဂ်ပြန်ကစားနိုင်ဖို့ဆူပလားတွေရဖို့အတွက်ကျွန်တော်တိတာကတော့အလုပ်လုပ်ဖို့ပါ
ကွန်တီဟာယူဗန်တက်စ်အတွက်ပွဲပေါင်း400ကျော်ကစားပေးခဲ့ပြီးတော့နှီးပြဖြစ်တဲ့2012ကနေ14အထိအီတလီစီးရီးဖလားကို3နှစ်ဆက်တိုက်ရအောင်လုပ်ပေးခဲ့သူဖြစ်ပါတယ်။ရှောက်စီးတွတ်တော်သူဟာအီတလီနိုင်ငံသားတွေထဲမှာ9ယောက်မြောက်နီးပြဖြစ်ပြီးတော့သူမတိုင်ငယ်ရှောက်စီးကခေါ်ခဲ့တဲ့အီတလီနီးပြတွေကတော့ယန်လိုကဗီယာလီ၊ကလောဒီယိုရေနီယာရီ၊ကာလိုအန်ချယ်လော့တီနဲ့ရောဘာတိုဒီမက်ဒီယိုတို့ပဲဖြစ်ပါတယ်ခင်ဗျာ။ပြင်းထန်ကွင်းလေကစားသမားအင်ဂိုလိုကန်တေကိုရှော့စီးသင်းကဝယ်လိုက်ပါပြီရှော့စီးသင်းကဘရစ်တိန်စတာလင်ပေါင်32သန်းပေးပြီးတော့ဝယ်ခဲ့တာဖြစ်တယ်လို့ဘရစ်တိန်သတင်းမီဒီယာတွေကတော့ဖော်ပြကြပါတယ်ပြီးခဲ့တဲ့ဘောလုံးရာသီကလက်စတာသင်းပရီးမီယာလိဂ်ချန်ပီယံဖြစ်တဲ့နေရာမှာကန်တေဟာအဓိကကစားသမားဖြစ်ပြီးတော့ရှော့စီးကသူ့ကိုအခုခါမှ9နှစ်စာချုပ်နဲ့ခေါ်ယူလိုက်တာဖြစ်ပါတယ်ရှော့စီးကိုပြောင်းလာတာနဲ့ပတ်သက်ပြီးသူပြောတာကတော့ဥရောပအသင်းကြီးတွေကတသင်းဖြစ်တဲ့ရှော့စီးမှာကစားဖို့စာချုပ်ချုပ်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့အရန်ဝမ်းသာကြောင်းဒါဟာသူ့အတွက်တော့အိမ်မက်တွေအမှန်တကယ်ဖြစ်လာတာဖြစ်ပြီးတော့ထိပ်တန်းနေပြတဲ့ဖြစ်တဲ့အန်တိုနီယိုကွန်တီနဲရောကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတချို့တွေနဲ့ကစားအမယ်အခွင့်အရေးကိုလက်လွတ်ခံဖို့ဆိုတာမဖြစ်နိုင်ပါဘူးလို့ရှော့စီးအသင်းရဲ့အင်တာနက်စာမျက်နှာကနေပြောထားပါဗျ ယောဘဘတ်မှာတော့လီယွန်သင်းမှာကစားနေတဲ့ပြင်သစ်နောက်တန်းလူဆမ်မြူအယ်အွန်တီတီကိုဘာစလိုနာကခေါ်လိုက်ပြီးပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့မှာဘာစလိုနာသင်းရဲ့အင်ဂွင်နူကန်မှာသူ့ကိုပရိသတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်။ဘာစလိုနာသင်းကိုပြောင်းလာရတဲ့အတွက်သူ့အနေနဲ့ချေနှက်မိတယ်လို့အွန်တီတီကပြောပါတယ်
။c'est vrai que j'ai quand j'ai su qu'il y avait cette possibilité de
ဘာစီလိုနာလိုအတင်းကြီးတင်းငူကြောင်းရနိုင်ချေရှိတယ်ဆိုတာကျွန်တော်သိခဲ့တယ်ဆိုတာမှန်ပါတယ်ခုလိုမျိုးဒီကိုရောက်လာတဲ့အတွက်လဲဝမ်းသာစိတ်လှုပ်ရှားပြီးမျက်ရည်တော့ကျမိပါတယ်ကျွန်တော်ပြောသလိုပဲကျွန်တော်ငငယ်ကလေးကမက်ခဲ့တဲ့အိမ်မက်တွေလက်တွေဖြစ်လာတာပါကျွန်တော်ပြောပါတယ်ဒီအတင်းမှာကစားသမားကောင်းတွေအများကြီးပါ
အမ်တီတီဟာဘာစီလိုနာနဲ့၅နှစ်စာချုပ်ချုပ်ဆိုခဲ့တာဖြစ်ပြီးတော့ဘာစီလိုနာအသင်းကသူ့ကိုယူရို25သန်းနဲ့ဝယ်ခဲ့တာဖြစ်ပါတယ်ခင်ဗျာအချိန်က AC မီလန်နဲ့ Ukraine တိုက်စစ်မှုဟောင်း Andrei Shevchenko ကို Ukraine နီးပြားအဖြစ်နဲ့ခန့်လိုက်ပါပြီဒီကနေ့ Euro 2016ဘောလုံးပွဲမှာ Ukraine အသင်းအုပ်စုကနေထွက်ရပြီးတဲ့နောက်နီးပြမီခေလီဖိုမန်ကိုနှုတ်ထွက်သွားခဲ့ပြီးတော့သူ့နေရာမှာလက်ထောက်နီးပြရှက်ချန်ကိုနဲ့အစားထိုးလိုက်တာဖြစ်တယ်လို့ယူကရိန်းဘောလုံးဖွဲ့ချုပ်ကပြောပါတယ်အသက်39နှစ်ရှိပြီဖြစ်တဲ့ရှက်ချန်ကိုဟာယူကရိန်းအတွက်112ပွဲကစားခဲ့ပြီးတော့48ဂိုးနဲ့ဂိုးအများဆုံးသွင်းထားသူဖြစ်ပါတယ်ခင်ဗျာယူကရိန်းအသင်းကရှက်ချန်ကိုကိုနီးပြအဖြစ်ခန့်လိုက်တဲ့ချိန်ထဲမှာပဲဘယ်လ်ဂျီယံအသင်းကတော့နီးပြမာကဗယ်မော့ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပါတယ်ယူရို2016ဘောလုံးပွဲမှာဘိုဆွဲမယ်လို့ဒီပန်းစားခဲ့တဲ့ဘယ်လ်ဂျီယံအသင်းဟာควอတာဖိုင်နယ်မှာရှုံးနေပြီးတော့ထွက်လာရတဲ့အတွက်သူ့ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်။ကျမတို့ကြာတာပတိနေမနေ့မှာထုတ်လင်းမဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှဖြစ်ပါတယ်။
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပကအာနာသိမ့်မှုကြိုးစားတဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းမှာတော့သမ္မတရီဂျစ်တာယက်အာရူဝါဟာနိုင်ငံတော်လူမျိုးရေးကောင်စီအစည်းအဝေးလုပ်ပါတယ်လူမျိုးရေးကောင်စီအစည်းအဝေးပြီးတဲ့နောက်သမ္မတဟာအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့လည်းတွေ့ဆုံမှာပါအဲဒီနောက်မှာတော့အရေးကြီးတဲ့ကြေညာချက်တရားထွက်လာမယ်လို့ခန့်မှန်းထားကြပါတယ်ပြည်ပကိုပညာရေးဆိုင်ရာခီးသွွားတာပြည်ပင်တားမြစ်တဲ့ကြေညာချက်တရားကိုတူရကီနိုင်ငံရဲ့အစိုးရပညာကောင်စီကဒီကနေ့မနေ့အစောပိုင်းမှာထုတ်ပြန်တယ်လို့ပြည်ပမှာလက်ရှိရောက်နေသူတွေနိုင်ငံကိုအ мян ဆုံးပြန်လာဖို့လည်းတိုက်တွန်းထားပါတယ်အီရန်နိုင်ငံဖလူဂျာမြို့မှာပြင်းထန်တဲ့တိုက်ပွဲတွေကနေထွက်ပြေးခဲ့ကြတဲ့မိသားစုတွေကိုကူညီဖို့မကြသေးခင်ကအကြီးအကျယ်မအောင်မမြင်ဖြစ်ခဲ့တာကိုသတိပြုမိထားတဲ့အကူအညီပေးဖွဲ့တွေဟာ IS အစွန်ရောက်အဖွဲ့ရဲ့အမကန်မဆူးမြို့ကိုထိုးစစ်ဆင်တိုက်ခိုက်တော့မယ်လို့ခန့်မှန်းထားတာအတွက်သူတို့ရဲ့အစီအစဉ်တွေကိုအခိုင်အမာလုပ်နေကြပါတယ်။လာပေါင်းများစွာအသိခံထားခဲ့ရတဲ့ဖလူဂျာမြို့ကနေဒီနှစ်မေလနဲ့ဇွန်လတုန်းကလူပေါင်း 8,000 ခွဲလောက်ရပိုင်းတွင်ထွက်ပြေးကြတာကြောင့်အီရန်အစိုးရနဲ့အကူအညီပေးဖွဲ့တွေမနိုင်မနှင်းနဲ့မလုံနိုင်လောက်အောင်ဖြစ်ခဲ့ကြရတာပါ။အဲ့ဒီဖြစ်ရဲ့ကြောင့်လူထောင်ပေါင်းများစွာဟာနေရာဒီကာလ 48 ဒီဂရီဆယ်စီယပ်ဒါမှမဟုတ်အဲ့ဒီထက်တောင်မှပိုပြင်းတဲ့အပူချိန်အောက်မှာစားစရာတောက်ရည်အမိုးအကာဆေးဝါးဒါမှမဟုတ်တန်းစင်ကန်းတွေအလုံးလောက်မရှိတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ကြရပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်မှာဒီကနေ့ကားတစ်စင်းပေါက်ကွဲမှုဖြစ်တာမှာထင်ရှားတဲ့ဘယ်လာရုစ်သတင်းတောက်တူသေဆုံးသွားပါတယ်။အသက်44နှစ်အရွယ်သတင်းတောက်ပါဗယ်ရှရီမက်ဟာအလုသွားဖို့ကားပေါ်တက်ပေါက်ကွဲမှုတစ်ခုကသူ့ရဲ့ကားကိုထိမှန်လာကြောင်းသေဆုံးသွားတယ်လို့ယူကရိန်းနိုင်ငံကထိတ်တန့် online သတင်းဌာန Ukrainska Pravda ကပြောပါတယ်။သူဟာအဲ့ဒီသတင်းဌာနရဲ့သတင်းတောက်ပါ။ရှရီမက်တေဆုံးရတာဟာဖောက်ခွဲရေးပစ္စည်းတစ်ခုပေါက်ကွဲတာကြောင့်တေဆုံးရတာဖြစ်တယ်လို့ရှင်းနေချုပ် Yuri Lutsenko ကသူ့ရဲ့ Facebook မှာရေးထားပါတယ်။ဥရောပတိုက်တဝမ်းမှာဂျမ်ဘက်ဝါရာရတိုက်ခိုက်ခံရလို့တေဆုံးသူအရေအတွက်ဟာ2014ခုနှစ်ကတည်းကစာရင်2015ခုနှစ်မှာပိုများလာတယ်လို့ဥရောပသမဂ္ဂ Europol ရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကညညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Thong ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လင်းပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.